Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်ဒီဝီအမေရိကန်အသံရဲ့ဒီဇင်ဘာလ5ရက်တနင်္ဂနွေညပိုင်းဒီဝီမြန်မာပိုင်းအစည်းအဝေးတွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190ရူကနေဖိုင်းနာဆင်နိုင်ပါတယ်ရှင်။ဒီဝီရေဒီယိုအစည်းအဝေးတွေကိုရုပ်သံနဲ့လည်းဖြစ်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီဝီရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတွေကနေအချိန်နဲ့တပြေးညီဖိုင်းနာဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်တာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ဒီကနေ့ညသတင်းမှာတော့ရန်ကုန်ကြီးမြလိုင်ကဆနားပြလူအုပ်တွေကိုစစ်တပ်ကကားနဲ့အနောက်ကဝင်တိုက်ပြီးတော့ဖြစ်ခတ်လူစုခွဲတဲ့သတင်းအပါအဝင် NLD က NLD နိုင်ငံကသူရဦးတင်ဦးနဲ့စစ်ကောင်စီဥက္ကဋ္ဌတို့တွေ့ဆုံတဲ့သတင်းပါဝင်နောက်ဆုံးကနိုင်ငံနဲ့မြန်မာနိုင်ငံသတင်းတွေကိုကိုသားညုံနဲ့တူတင်ဆက်ပေးတော်မှာပါစဉ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တတ်မှတ်မှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချဖို့ကိစ္စကိုကုလသမဂ္ဂစီစဉ်လက်ခံရေးကော်မတီကရွှေ့ဆိုင်းလိုက်တဲ့အကြောင်
းကုလသမဂ္ဂကော်မတီဥက္ကဋ္ဌဖြစ်တဲ့ဆွေတင်တတ်မှတ်ကြီးဒါသတင်းမီဒီယာကိုပြောတာတော့သူတို့တွေ့တာမှလည်း
ကုလမြန်မာကိုယ်စားလှယ်အရေးတက်မှတ်ကြီးဦးကျော်မိုးထွန်းနဲ့ VOA ရဲ့ဆက်သွယ်မေးမြန်းချက်ကိုမြန်မာစီအရေးဆွေးနွေးခန်းမှာနားဆင်ရဖို့ရှိပါတယ်။ဒီသတင်းနဲ့အတူရန်ကုန်ဆန္ဒပြမှုကိုကာနေတိုင်လူစုခွဲခဲ့တဲ့အကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်နာယကသူရဦးတင်ဦးကိုမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဒီကနေ့သူ့အနေအိမ်မှာသွားပြီးတော့တွေ့ဆုံခဲ့တဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကတရားစာများသတင်းတွေကတူတာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုဒီလိုအစီအစဉ်တွေမတိုင်ခင်မှာအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်မြတ်သူနဲ့ကိုသားညွန့်ဦးတို့ပြောပြပေးပါရှင
်။ရန်ကုန်မြို့ရဲ့ငြိမ်းချမ်းသောဆန္ဒပြသူတွေကိုစစ်ကားနဲ့ဝင်တိုက်ပြီးတော့လူစုခွဲလို့ဆန္ဒပြသူအများအပြားတေဆုံးခဲ့ဆိုတဲ့သတင်းပေါ်မှာထိတ်လန့်တုံလုံးမိတယ်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်ပါတယ်။ရန်ကုန်တိုင်းကြီးမြနိုင်မြို့နယ်မှာစစ်အာဏာရှင်စန်းကြီးဆန္ဒပြလူအုပ်တွေကိုစစ်တပ်ကကားနဲ့အနောက်ကနေဝင်တိုက်ပြီးတော့တနက်နေ့တစ်ခတ်အကြမ်းဖက်ဖြိုခွင်းလိုက်တာကြောင့်လူအုပ်တွေမနေသေးဆုံးပြီးဆဲအုပ်တွေမနေဖမ်းဆီးခံရတယ်လို့မျက်မြင်သက်သေတွေကပြောပါရယ်လူလက်မှုနဲ့ဒီမိုကရေစီကိုလိုလားတောင်းတနေတဲ့မြန်မာပြည်သူများနဲ့အတူမိမိတို့အတူတကွရပ်တည်နေပြီးတော့အကြမ်းဖက်မှုများအဆုံးသတ်ရန်မတရားမှုမတရားဖမ်းဆီးတင်းတင်းသားသားများကိုလွှတ်ပေးဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားတန်ဖိုးထားဖို့စစ်အာဏာရှင်တွေကိုတောင်းဆိုတဲ့ဆိုပြီးတော့ Facebook စာမျက်နှာပေါ်မှာတင်ထားတဲ့တန်ယုံထုတ်ပြန်ချက်တွေမှာလည်းပါရှိပါတယ်။ဆန္ဒပြသူတွေကိုကားနဲ့တိုက်လူစုခွဲလို့တေဆုံးနေဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်မပြုနိုင်နေပါဘူး။ဒဏ်ရာရသူတွေကိုစစ်စေးရုံအမှတ်နှစ်မှာကူတာပေးနေတယ်လို့ကနေဦးသတင်းတွေအရသိရပါတယ်။မြန်မာနိုင်ငံမှာဆန္ဒတင်ယူပြီးဆယ်လကျော်ကာလအတွင်းမှာအသက်ခံရသူရက်သား1303ဦးရှိပြီးတော့အဖမ်းခံထားသူ9950ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆော့ဆော့ရေးအသင်း AABB ရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီစီးရင်နေရာချက်ကားမှုသာဖြစ်တယ်လို့တုတ်ပြန်တာပါခင်ဗျာ
။အနာသိစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ငံကသူရဦးတင်ဦးကိုဒဇမလ9ရက်နေ့မနေ့ပိုင်းကတွားရောက်တွေ့ဆုံပါလေ။စစ်ကောင်စီကထုတ်ပြန်တဲ့ဓာတ်ပုံဒီထဲမှာတော့သူရဦးတင်ဦးဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အလံရင်လို့တစိမ့်နဲ့ပင်ဒီတိုက်ပုံကိုဝစ်ဆင်ထားပြီးတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့ရက်ဝဲအရက်စားနဲ့ဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌအနေနဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးနေကိုတွားရောက်တွေ့ဆုံပြီးတော့ရင်းနှီးနှီးနှုတ်ဆက်ကျမရဲ့အချင်းတွေကိုမေးမြန်းခဲ့တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်။တမတော်ကာကွယ်ဦးစီးချုပ်ဟောင်းနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ငံကဆိုပြီးတော့စစ်ကောင်စီရဲ့ကြီးညာချက်ထဲမှာသူရဦးတင်ဦးကိုရည်ညွှန်းဖော်ပြပါရယ်။သူရဦးတင်ဦးဘက်ကဘာတွေဆွေးနွေးပြောဆိုခဲ့တယ်လဲဆိုတာကိုတော့အဲ့မှာထုတ်ပြန်ပြောတာမရှိပါဘူး။အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရစီကနေပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်ဆောင်အနေနဲ့ NLD ထိတ်တန့်ခေါင်းဆောင်တဦးကိုလူသိရှင်ကြားတွေ့ဆုံတာဒါပထမဆုံးအကြိမ်ဖြစ်ပါရယ်။ပြည်ကနေ2020ရွေးကောက်ပွဲမှာမဲမတမ်းမှုတွေရှိရဆိုပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာဖြစ်တယ်လို့တချို့နဲ့မှာပဲ NLD ပါတီကိုမဲမတမ်းမှုဆွဲချက်တွေနဲ့ဖျက်သိမ်းမလားဆိုပြီးတော့လိလာသူတွေကစောင့်ကြည့်နေကြတဲ့အခြေအနေဖြစ်ပါတယ်။ NLD ခေါင်းဆောင်ဒေါက်တာဆက်စုကြည်နဲ့သမရဦးဝင်းမြင့်တို့ပါဝင် NLD ထိပ်ပိုင်းခေါင်းဆောင်အများပြားကိုလည်းဖမ်းဆီးထားပြီးတော့အာဏာသိမ်းဆမှုဆွဲချက်တွေနဲ့တရားစွဲထားပါတယ်။ကျန်တဲ့ NLD ခေါင်းဆောင်အများပြားဟာလည်းတင်းချောင်နေကြရတာပါ။အသက်90ကျော်ပြီဖြစ်တဲ့ NLD နိုင်ငံကသူရဦးတင်ဦးဟာလေးဖြတ်ပြီးတော့ကျမကြီးအားနည်းနေတာမို့လို့ဒီမတိုင်ခင်အခြေအနေကြီးကတည်းကပါတီရဲ့လုပ်ငန်းတွေကိုမယူနိုင်တော့ပါဘူး။လက်ရှိမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုရုံးအပါဝင်ရုံးခွဲအများပြားပိတ်ထားပြီးတော့ရုံးတွေလည်းဖျက်ဆီးခံရမှုတွေရှိနေပါတယ်။ NLD ရုံးတွေကိုဘယ်သူဖျက်တယ်လဲဆိုတာရှင်းလင်းလင်းမရှိသလိုစစ်ကောင်စီဘက်ကလည်းဒါကိုတရားဝင်အရေးယူတုံ့ပြန်တာမျိုးမရှိသေးပါဘူးခင
်ဗျ။ပိုယမ်မဂျီဖရန်စစ်ဟာဥရောပကိုရွေးပြောင်းဝင်ရောက်လာသူတွေကိုတွေးဆမှုအတွက်ဂရီးနိုင်ငံရဲ့ကျွန်းကျွန်းဖြစ်တဲ့လာဘော့စ်ကျွန်းကိုအခုတနင်္လာနေ့မှာတွားရောက်ပါတယ်။ဒ ဒီဒုက္ခသက်စခန်းကိုသွားတာဟာပိုဟန်မင်းကြီးရဲ့ဒုတိယအကြိမ်မြောက်လည်းဖြစ်ပါတယ်။ Cyprus နဲ့ Greek နိုင်ငံတွေကိုသွားရောက်မဲ့မာယာချာခီးစဉ်တွင်မှ Pope အနေနဲ့ရှေ့ပြောင်းအခြေချလာသူတွေရဲ့ဒုက္ခဒုက္ခတွေကိုအထူးလေးပေးပြောကြားခဲ့ပါတယ်။ပိုဟန်မင်းကြီးဟာဒုက္ခသက်ပြဿနာအမြင့်မားဆုံးဖြစ်ခဲ့တဲ့2016ခုနှစ်မှာလည်းဒီကျွန်းပေါ်ကိုလာရောက်လည်ပတ်ခဲ့ပြီးတော့စီရဒုက္ခသက်12ဦးကိုလည်းသူ့ရဲ့အပြန်ခီးမှခေါ်ဆောင်သွားခဲ့ပါတယ်။လက်စပိုကျွန်းပေါ်ကမော်ရီယာဒုက္ခသည်စခန်းမှာလူဦးရေ2000ခန့်နေထိုင်ကြပြီးတော့မနစ်ကလည်းမီးလောင်ခဲ့တာမို့ဒုက္ခသည်ရေးကိုစံတော်ဝါလုပ်နေတဲ့ဥရောပကဒီကျွန်းရဲ့အနေနဲ့ဝန်တော့ဝန်ဘိုးဖြစ်နေတဲ့ပြားဦးတစ်ခုဖြစ်ခဲ့ပါသေးတယ်။အခုတနင်္ဂနွေနေ့မှာတော့မီးလောင်ပြင်းထဲမှာယာယီတိဆောက်ထားတဲ့ဒုက္ခသည်စခန်းကိုပို့ဟန်မင်းကြီးကလာအောင်မှဖြစ်ပြီးတော့ဒီဒုက္ခသည်စခန်းမှာအာဖဂန်ဒုက္ခသည်2300နီးပါးနေထိုင်နေကြတာလည်းဖြစ်ပါတယ်။ပိုဟန်မင်းကြီးစကားပြောမဲ့ရွက်ပြင်းတဲ့ရှိရာကိုလူအုပ်ကြီးကတန်းစီနေတာမို့ရဲရရှိဒါဇင်နဲ့ချီပြီးတော့တက်ပြန့်ချတာပါပဲ။ဂရိနိုင်ငံကသူ့ရဲ့ကျွန်း၅ခုပေါ်မှာဥရောပကိုရွှေ့ပြောင်းအခြေချလာသူတွေကိုထောင်ကဲသို့သောအဆောက်အဦတွေမှာတိမ့်သိမ်းထားတာမို့လူအခွင့်အရေးဖွဲ့တွေရဲ့အပြင်းထန်ဝေဖန်မှုတွေကိုလည်းခံနေရတာဖြစ်ပါရခင်ဗျာ
။ဂမ်ဘီယာနိုင်ငံမှာတော့သမရယူကောက်ပွဲကိုပြီးခဲ့တဲ့စနေနေ့မှာစတင်ကျင်းပလဲရှိပြီးတော့လက်ရှိသမရအက်ဒမာဘော်ရိုပဲမဲအနည်းငယ်အတာနဲ့ဥဆောင်နေရဆိုပြီးတော့ယူကောက်ပွဲကော်မရှင်အစိုးပိုင်းမဲရလက်တွေရသိရပါတယ်။22နှစ်ကြာအာနာရှင်အုပ်ချုပ်မှုအဆုံးသတ်ပြီးတဲ့နောက်ပိုင်းပထမဆုံးရွေးကောက်ပွဲဖြစ်တာမို့လို့ဒီရွေးကောက်ပွဲဟာအာဖရိကအနောက်ဘက်တိုင်းပြည်ငယ်တစ်ခုရဲ့တည်ငြိမ်မှုနဲ့ဒီမိုကရေစီဖြစ်စဉ်ကိုကဲဆန်းချက်လည်းဖြစ်ပါတယ်။အသက်56နှစ်ရှိပြီဖြစ်တဲ့တမရဘာရိုဟာလူညိုရေးတပ်ဖွဲ့ဝင်ဟောင်းတူဖြစ်တယ်လို့အင်ဂျင်နီရောင်းဝယ်သူတူဖြစ်ခဲ့ပြီးတော့လောလောဆယ်မှာတော့ဒီတမရလောင်းဖြစ်နေပြိုင်ဘက်9ဦးနဲ့ရှင်ပြိုင်နေရတာပါ။အချို့ရလက်တွေအရဆိုရင်တော့မဲဆန္ဒနဲ့53ခုနဲ့4ခုမှာမစ္စတာဘာရိုကမဲအစာနဲ့ဥဆောင်နေတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနိုင်ငံပိုင်ရုပ်သံမှာတနင်္ဂနွေနေ့အစောပိုင်းမှာကြေညာပါတယ်ဂမ်ဘီယာရွေးကောက်ပွဲတွေမှာမဲအများစုကဒီအနိုင်ရတဲ့ယူရှင်းတဲ့ရွေးကောက်ပွဲစနစ်ကိုအသုံးပြုလက်ရှိပြီးတော့မဲဆန္ဒနယ်တစ်ခုချင်းစီရဲ့ယာယီမဲရလတ်တွေကိုတော့တနင်္ဂနွေနေ့နှောင်းမဲမှာကြေညာသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ19.9 kHz 15.53 ညာ19.25 kHz 11.83ညာ19.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာ19.290 kHz 15.95ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာကဆက်လက်ထုတ်လွှင့်ပေးနေပါတယ်ပြည်ရဲ့ဘက်ကမီချီဂန်ပြည်နယ်အချက်တန်းကြောင်ပြစ်ကတ်မှုတွေအဆွတ်ဆွဲခံထားရတဲ့ဆယ်ကျော်တပ်ရွယ်ကျောင်းသားတူရဲ့မိဘတွေကိုစနေနေ့ကအစောပိုင်းကရဲကဖမ်းဆီးလိုက်ပါတယ်။ပြစ်ကတ်မှုတွင်ကျောင်းသား၄ဦးတေဆုံးခဲ့ပြီးတော့အခြား9ဦးလည်းဒဏ်ရာရခဲ့တာပါ။ပြစ်ကတ်သူတို့15နှစ်ရွယ်ကျောင်းသားရဲ့မိဘတွေဖြစ်တဲ့ James နဲ့ Geneva Cramley တို့ကိုတရားရုံးကိုရောက်မလာတာကြောင့်တရားရုံးကဖမ်းဝရန့်ထုတ်ပြီးတော့ရှာဖွေဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။သားပြစ်သူကတနက်ရယူ3ဆွဲခွင့်ပေးမှုအပါအဝင်အမှု4မှုနဲ့မိဘတွေကိုတရားစွဲဆိုရတာလည်းဖြစ်ပါတယ်။ Detroit မြို့ရဲမှူး James E. White ကတော့သူတို့ရှိနေတဲ့နေရာကိုသတင်းရကြောင်းနဲ့အသာကြီးပဲအဖမ်းခံခဲ့ကြတယ်လို့ပြောပါတယ်။သူတို့ကိုအဆောက်အဦတွေဝင်ရောက်နေထိုင်ခွင့်ပေးသားသူကိုလည်းတရားစွဲမှာဖြစ်တယ်လို့ရဲမှူးကဆက်ပြောသွားပါတယ်။ဒါပေမဲ့လည်းဘယ်သူပဲဝါဆိုတော့မပြောပါဘူး။ပြီးခဲ့တဲ့စနေနေ့ကတော့သူတို့ကိုတရားရုံးမှာဆွဆွရတဲ့အမှု၄မှုပေါ်မှာအပြစ်မရှိကြောင်ထွက်ဆိုခဲ့ပြီးတော့တဦးကိုဒေါ်လာ5သိန်းအမကန်နဲ့လက်မှတ်ထိုးထားတာလည်းဖြစ်ပါတယ်။ Cranberry တို့ဇနီးမောင်နှံဟာတားဖြစ်သူ Ethan ကမီချီဂန်ပြည်နယ် Oxford မြို့အထက်တန်းကျောင်းပြစ်ခတ်မှုကိုကျူးလွန်နေလို့ဆွဆွခံရပြီး၃ရက်ကြာမှတရားစွဲခံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့မှာကျင်းပမယ့် Russia-India ထိပ်သီးအစည်းအဝေးအတွက် Russia သမ္မတ Vladimir Putin အိန္ဒိယနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတော့အဲ့ဒီအစည်းအဝေးအတွက်မှာတော့ကာကွယ်ရေးကိစ္စရပ်တွေကိုဦးစားပေးဖို့ရှိတယ်လို့ရုရှားကနေပြီးတော့အိန္ဒိယကိုလေကြောင်းကာကွယ်ရေးဒုံးစနစ်လွှဲပြောင်းပေးဖို့ကိစ္စရပ်လည်းပါဝင်ပါလိမ့်မယ်။အိန္ဒိယအနေနဲ့ရုရှားစီကနေပြီးတော့ S-400 လေကြောင်းကာကွယ်ရေးဒုံးစနစ်တွေဝယ်ယူဖို့ဒေါ်လာ 5.4 ဘီလီယံဘူရုရှားနဲ့သဘောတူယူထားပါတယ်။တချို့နဲ့မှာလည်းပဲအိန္ဒိယဟာအမေရိကန်ပြည်တော်စုနဲ့မဟာဗျူဟာကြကြဆက်ဆံရေးကိုနီးနီးကပ်ကပ်လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်လည်းရုရှားစီကနေပြီးတော့အခုလိုမျိုးလေကြောင်းကာကွယ်စနစ်တွေဝယ်မယ်ဆိုရင် 2019 အမေရိကန်ဥပဒေအရအိန္ဒိယအနေနဲ့အမေရိကန်ရဲ့အရေးယူတန်ခတ်မှုခံရနိုင်တယ်လို့အမေရိကန်ဘက်ကတော့အိန္ဒိယကိုသတိပေးထားပါတယ်။ဒါပေမဲ့လည်းအိန္ဒိယဘက်ကတော့ဒါဟာသူ့ရဲ့နိုင်ငံတော်လုံခြုံရေးကိုလိုအပ်ချက်အရာဖြစ်တယ်ဆိုပြီးကာကွယ်ပြောပါတယ်။လုံခြုံရေးစိန်ခေါ်မှုတွေကိုရင်ဆိုင်တုံ့ပြန်နိုင်ဖို့အိန္ဒိယအစိုးရအနေနဲ့အချုပ်အခြာအာဏာပိုင်ဆုံးဖြတ်ခွင့်ရှိတယ်လို့အိန္ဒိယကာကွယ်ဝန်ကြီးကတောက်ကြနေတော့ကအိန္ဒိယပါလီမန်ကိုပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်နိုင်ဖို့ S-400 ဒုံးကာကွယ်စနစ်လိုအပ်တယ်လို့အိန္ဒိယကဆိုပါတယ်။အငင်းပွားနေတဲ့တရုတ်အိန္ဒိယနယ်စပ်ကတက်ဖြန့်ချထားတဲ့နေရာတွေမှာတက်စီမယ်လို့ယူဆပါတယ်။တူရကီအနေနဲ့ရုရှားစီကနေပြီးတော့အလားတူဒုံးလက်နက်ကာကွယ်စနစ်ကိုပြီးခဲ့တဲ့နှစ်ကုန်ကဝယ်ယူခဲ့တာမလို့အမေရိကန်ဘက်က2019ဥပဒေအရတူရကီနိုင်ငံကိုအရေးယူတန်ခတ်မှုလုပ်ခဲ့ပါတယ်။ ဒီဥပဒေဟာရုရှားစစ်တပ်ကနေပြီးတော့လက်နက်ဝယ်ယူတုံးဆွဲမှုတွေကိုတားဆီးဖို့အတွက်ယူရထားတာဖြစ်ပါတယ်။အိန္ဒိယဘက်ကတော့နှစ်နိုင်ငံမဟာဗျူဟာဆက်ဆံရေးကိုကြည့်ပြီးတော့အမေရိကန်သမ္မတဘက်ကဒီဥပဒေရဲ့ကင်းလွတ်ခွင့်ပေးလိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီလိုမျိုးကင်းလွတ်ခွင့်ပေးမပေးဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်နိုင်ငံရေးဌာနပြောခွင့်ရသူ Ned Price ကနိုဝင်ဘာလ23ရက်နေ့ကဂရင်းတော့တီကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
အိန္ဒိယတပ်ဖွဲ့တွေဟာနိုင်ငံရဲ့အရှေ့မြောက်ဘက်ဝေးလံတီထောင်တဲ့ဒေသတွေမှာနေထိုင်တဲ့အရက်သားအနည်းဆုံး14ဦးကိုမမောင်ရင်တပ်ဖြတ်မိခဲ့လို့ရိုက်တာသတင်းပြမှာဖော်ပြထားပါတယ်။နာဂဒေသတွေမှာတပ်ဖွဲ့ဝင်တွေအရန်ကာရောပြစ်ခတ်မှုကြောင့်အနည်းဆုံးအရက်သား14ဦးနဲ့လုံခြုံရေးအဖွဲ့ဝင်2ဦးသေဆုံးခဲ့တယ်လို့အစိုးရနဲ့စစ်ဘက်အရာရှိတွေကပြောပါရတယ်။အိန္ဒိယပြည်ထောင်ဝန်ကြီးအမစ်ရှားကတော့ပြီးခဲ့တဲ့စနေနေ့ညဖြစ်စဉ်တွေမှာအရက်သားတွေအသက်ခံရတဲ့ဆိုတဲ့သတင်းဆိုကြောင့်သူအလွန်အမင်းတောကရောက်ခဲ့ရတယ်လို့ပြောပါရတယ်။ဆုံးမစစ်စီရေးတွေလုပ်ပြီးအပစ်ပေးသွားမယ်လို့လည်းနဂဝင်းချုပ် Nephew Rayo ကပြောပါတယ်တက်ခတ်မှုအတွင်းအ ਨੇ ဆုံးအရက်သားတဒါဇင်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တချို့ဒဏ်ရာရရှိခဲ့တယ်လို့လည်း New Delhi ပြည်ထောင်စုကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အစိုးရနဲ့ဒေသပြင်တပုံနှိမ်နင်းရေးဆောင်ရွက်မှုတွေအတွင်းဒေသခံအပစ်မဲ့အရက်သားတွေပေါ်မှာမှမာယူရင်ပြစ်မှတ်ထားတက်ခတ်မှုတွေရှိတယ်ဆိုပြီးတော့နဂဒေသခံတွေကဆွဆွဲချက်တော်တော်များများရှိပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံကလူရည်ထူထပ်တဲ့ဂျဗာကျွန်းမှာအမြင့်ဆုံးမိတောင်ပေါက်ကွဲမှုဖြစ်တာကြောင့်မလို့တည်ဆုံးတဲ့ရေအတွက်ဟာ73ဦးထိရှိသွားပြီဖြစ်ပါတယ်။လူ9ဦးလည်းပျောက်ဆုံးနေလို့မယ်လို့တာဝန်ရှိသူတွေကဆိုပါတယ်။အပျက်စီးတွေနဲ့ထူထဲတဲ့ချော်ရည်နုံတွေကြောင့်ရှောက်ဖွေးလုပ်ငန်းတွေမှာနှောင့်နှေးမှုတွေရှိနေပါတယ်။ဂျဗာကျွန်းအရှေ့ဘက်ခရိုင်ကဆမ်ရူမိတောင်ပေါက်ကွဲမှုကြောင့်ပြားမုံတွေဟာကောင်းကင်ပြင်ပေါ်မှာမီတာ1200ကျော်ထိကိုပြန့်ကျင်းနေပါတယ်။ကြေးရွာတော်များများလည်းပြားရည်နဲ့ဖုံးအုပ်နေပါတယ်။ဘူမိပေဒါဌာနအကြီးအကဲရဲ့ပြောဆိုချက်အရဆိုရင်တော့နေ့စဉ်ရက်ဆက်မိုးရွာသွန်းမှုတွေကြောင့်မလို့ရေတိုက်စားပြီးတော့မိတောင်ထိပ်ခွာပြိုကျတာပေ12000အမြင့်ရှိတဲ့ဆီမီရူမီတောင်ကြီးပေါက်ကွဲခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်။မီတောက်လောင်နေတဲ့ဒဏ်ငွေနဲ့ချော်ရီတွေဟာအနီးနားမှာရှိတဲ့ရွာတရွာထဲမှာရှိတဲ့မြစ်ထဲကိုစိန်နေကနှစ်ကြိမ်လောက်စီးဝင်ခဲ့ပါတယ်။ဒရန်းနှစ်ခုပျက်စီးပြီးတော့အိုးအိမ်တွေပျက်စီးတာရန်နဲ့ချူတွေသူတွေကိုလည်းဘေးလွတ်ရာကိုရှေ့ပြောင်းထားရပါတယ်ခင်ဗျာ
။ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါရှင်။ကျမတို့ခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီနားဆင်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍရဲ့မတိုင်ခင်မှာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်မှာဆေးရနာရှင်စန့်ကျင်ရေးဆန္ဒပြလူအုပ်တွေကိုစစ်တပ်ကကားနဲ့အနောက်ကနေဝင်တိုက်ပြီးတော့တနက်နေ့ပြစ်ခတ်အကြမ်းဖက်ဖြိုခွင်းတာကြောင့်တေဆုံးဒဏ်ရာရတဲ့သူတွေရှိတယ်လို့မျက်မြင်တွေကပြောပါတယ်ဆန္ဒပြပွဲတည်င်းယူတဲ့တည်င်းတောက်တူလည်းထိခိုက်ဒဏ်ရာရခဲ့ပြီးတော့နောက်တည်င်းတောက်တူလည်းဖမ်းဆီးခံရတယ်လို့ဆိုပါတယ်ရန်ကုန်ကပြဖို့ထားတဲ့တည်င်းကိုကိုသားညွန့်ဦးပြောပြပေးပါရှင
်ဒဇမလ5ရက်နေ့မနက်ပိုင်းကျင်းပိုင်မြို့နယ်တွေကပန်းမင်ကြီးလမ်းမပေါ်မှာငင်းရဲစွာခြိတက်ဆရပြနေတဲ့ရန်ကုန်လူလူတပိတ်စစ်ကြောင်းကိုစစ်တပ်ကကားရှိန်ပြင်းပြင်းနဲ့ဝန်တိုက်ပြီးတော့ဖြိုခွင်းဖမ်းဆီးခဲ့တာလို့ဆရပြအင်အားစုကပြောပါရယ်ဆရပြလူအုပ်ထဲကိုနောက်ကနေပြီးတော့စစ်ကားနဲ့ဝန်တိုက်တာကြောင့်မလို့ငါးဦးသေဆုံးပြီးတော့ဆယ်ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဆရပြဘွဲမှာပါဝင်သူတဦးက view ကိုပြောပါရယ
်စစ်ကြောင်းစားထွက်ပြီးတော့တမင်းလောက်ကြာမှာပဲဒီအနောက်ကနေမောင်တပွဲရဲ့ဒီဝင်ချလာပြီးတော့ဒီလူအုပ်ကြားလည်းပြတ်တိုက်တာပေါ့နော်အချိန်အကုန်တင်ပြီးတော့ကျွန်တော်လူအုပ်ကြားလည်းမောင်းဝင်ချလာပြီးတော့တိုက်ဝါတာတော်များတယ်ကြာလွင်လွင်ဆင်ဝါတယ်ကားအောင်ညက်တယ်လို့လည်းရှိတယ်။တန်းဆက်ဆံတာလည်း10ရောက်လောက်တော့ရှိမယ်လို့ထင်တယ်ကြာဒီမှာကျွန်တော်ရေဘော်တွေလည်းပါဝါတာလည်းရှိတယ်ပြီးတော့ကျွန်တော်လည်းစားရေဘော်တွေပါဝါတာလည်းရှိတယ်ပေါ့နော်ဟိုပြီးကြတော့ကျွန်တော်လည်းတော်လို့တော့မတက်ဘူးကြာနေတော့ဟိုတေးတယ်ဆိုရင်တော့နေတော့၄ရောက်၅ရောက်ပေါ့လေတကားနဲ့တိုက်ခံတာပြီးမတော့တဲ့လူတွေတော့တွေ့ရကြ
စစ်တပ်3 double cap ကားတစ်စင်းနဲ့ဆနာပြလူအုပ်ထဲကိုအရှိန်ပြင်းပြင်းတိုက်ဝင်သွားပြီးတော့လူတချို့ကားတိုက်လို့လွင့်ဆင်သွားတဲ့ဗီဒီယိုနဲ့လမောက်ပေါ်မှာတေဆုံးဒဏ်ရာရသူတချို့လဲနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်တီပေါ်မှာပြန့်နေပါတယ်။ဆန္ဒပြသူတွေတေဆုံးတယ်လို့မျက်မြင်တွေပြောဆိုတာနဲ့ပတ်သက်လို့တော့ view ကနေပြီးတော့တိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ထိခိုက်ဒဏ်ရာရပြီးတော့လဲကြသူတွေကိုလည်းကားပေါ်ခေါ်တင်သွားတယ်လို့မျက်မြင်တွေကပြောပါတယ
်။ဆန္ဒပြလူငယ်တွေကတန်းနာလဲနေပေါ့နော်။ဘက်မင်းကြီးလိုင်းတွေကိုဟိုလမ်းထက်ကနေထွက်လာရတာပေါ့နော်။ထွက်လာကြတဲ့အချိန်မှာဟိုက2မိနစ်လောက်ပဲရှိသေးပေါ့နော်။ဒလန်းလျှောက်လာပြီးအော်ပြီးတော့လမ်းလျှောက်လာတယ်ပေါ့နော်။နောက်ကနေပြီးတော့ကားချင်းချင်းရောက်လာရစိကားလေစိကားရောက်လာပြီးတော့ခကြရုပ်တရဝင်တိုက်တာပေါ့နော်ဒီဆန္ဒပြလူတွေပြီးတဲ့ကလေးကိုဖမ်းသွားရပေါ့နော်တိုက်တော့ခကြလဲတဲ့ကလေးတွေကဒီကားကိုတင်သွားတာပေါ့အဲ့လိုပြင်းတဲ့ဒီပါလေးပေါက်ပြီးတော့ဒီရက်ွက်ကိုပေါ့နော်ထွက်ကြည့်ရလူပြင်းမယ်ဆိုပြီးတော့အဲ့လိုချိန်မောင်းသွားတာဆဲတာတွေလောက်ပ
ါမြပင်ကယ်ဆယ်ရေးအဖွဲ့တစ်ခုကတော့တည်ဆုံးမှုမရှိဘူးလို့ပြောဆိုပေမဲ့ဆန္ဒပြပါဝင်သူတွေနဲ့မျက်မြင်တွေကတော့တည်ဆုံးသူ9ဦးထက်မနည်းရှိတယ်လို့အခိုင်အမာပြောဆိုကြပါတယ် ထိကတဲ့ရန်ရသူတွေကိုစစ်ကူတောက်ခွင့်မပေးဘဲနဲ့စစ်ကြောရေးစခန်းကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြပွဲသတင်းလိုက်ယူနေတဲ့သတင်းတောက်တူကတော့စစ်ကားနဲ့အနောက်ကနေဝင်တိုက်ခံရမှုလို့လက်တန်းနဲ့ခြေထောက်တွေထိကတဲ့ရန်ရခဲ့ပြီးတော့ဓာတ်ပုံသတင်းတောက်ကိုကောင်းဆက်လင်းအဖမ်းဆီးခံခဲ့ရတယ်လို့တရားရရှိတဲ့အဲ့ဒီသတင်းတောက်ကဗီဒီယိုကိုပြော ောင်ပါဝင်သူတူကဗီဒီယိုကိုပြောပါတယ
်ကျွန်တော်တို့ဒီဆန္ဒပြပွဲရအခုလိုလုပ်လိုက်လို့လည်းရက်သွားမှာမဟုတ်ဘူးဒါကြောင့်လည်းဆိုကျွန်တော်တို့ဒီနိုင်ငံကြီးကအခမ်းအနားမှာကျွန်တော်တို့လူလူတိုက်ပွဲအနေနဲ့အောင်ရှိနေဦးမှာပဲကျွန်တော်တို့လူချင်းတဲ့အရာကိုကျွန်တော်တို့ကဆက်ပြီးတော့တောင်းဆိုနေဦးမှာပဲ
စစ်တပ်ကအာဏာသိမ်းပြီးတော့ဆယ်လကျော်ကြာလာပြီးတော့အကြမ်းဖက်ပစ်ခတ်နေနေမှုတွေကြောင့်ဆန္ဒပြမှုတွေအရှင်ရော့လာတယ်ဆိုပေမဲ့လည်းဆက်တပြတ်ဆန္ဒပြမှုတွေကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ခင်ဗျာ
ကိုတာညုံပြောပြခဲ့ရပါရှင်အခုဆက်ပြီးတော့မြို့သားဒီမိုကရေစီဖွဲ့ချုပ်နိုင်ကသူရဦးတင်ဦးကိုမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဒီကနေ့သူ့ရဲ့နေအိမ်မှာတွားပြီးတော့တွေ့ဆုံခဲ့တဲ့အကြောင်းဆက်တမီးမြန်ထားတာကိုတင်ပြပေးချင်ပါတယ်ဒီလိုတွားရတွေ့ဆုံတာမှာကျန်းမာရေးကိစ္စကိုပဲအလေးပေးပြောဆိုပြီးတော့နိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့သိရပါတယ်သူရဦးတင်ဦးရဲ့ကိုကြီးအရာရှိဦးမြင့်ဦးကိုကိုရနိုင်ဆက်တမီးမြန်ထားပါတယ်ရှင်
ကျမကြီးမကောင်းလို့တဲ့သူကြားလို့ကြူလာပါတယ်အဲ့လိုပြောပါတယ်ဟုတ်ကဲ့
တွေးတဲ့အခါမှာရောဘာတွေပြောသွားပါလဲသူဘက်ကနေပြီးတော့
တွေးတဲ့အခါတော့သူပြောတော့ကွာတော့ဘာဟိုတော့ဆေးဦးတေတော့သူမလာပြစ်တာပေါ့နော်သူမလာပြစ်တာပေါ့သူလုံးလေးနည်းနည်းများလို့မလာပြစ်တာပါတဲ့နောက်ကြားမှာလဲတော်လိုင်းလေးမတိုင်ခင်သူလာဖို့ရှိတယ်အဲဖိတ်စာနဲ့ပုတ်ကတ်လိုက်တာပေါ့အဲ့ဒါနဲ့နောက်ပိုင်းအဘမလာနိုင်တော့သူစိတ်တော်ပြစီပို့တယ်လဲပြောတယ်အဲကျွန်တော်ရရင်ဝန်တာလဲအဘလည်းပြောတယ်ရပါတယ်ဘာလို့လဲဟုတ်တယ်ဟုတ်တယ်လို့ပြောတယ်ဘာလို့သိကြမပြီးတော့တဲ့လို့ပြောတယ်အဲ့တော့သူကလည်းဒီဖေးကိုကြောက်နေတယ်အိမ်မသိဘူးပေါ့အဲ့ဒါနဲ့ဒီရန်ကုန်ကိုရောက်တော့သူဒါဝါပြည်သက်လူတွေရှိတော့အဘဝသူဟိုဒါဝါလာပြင်းနေကြောက်လာတယ်ပေါ့အဲ့တင်းလည်းမင်းင်းနေသူပြောတယ်အခုဒီရောက်တော့ကြဲကြဲမမတွေ့ရတော့ဝတ်တာလားအဲ့ဒါလို့ရှင်းဝါနဲ့ပတ်သက်လာသူအတားကြီးရှင်းမှုပတ်သက်လာတစ်တိုင်းလို့တမ်းမရင်းလို့ဥစ္စာတဲ့ဟိုစက္ကစားကုန်ကြီးတဲ့အကုန်ပါလေအကုန်လုံးကြွားတာညော်ကြတာပေါ့
လက်ရှိဖြစ်နေတဲ့နိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ရောပြောသွားတာတစုံတရာရှိပါလား
အမရှိဘူးခင်ဗျအဲ့ဒါတော့မရှိဘူးသူလက်ကြီးကတော့ဘာမှမပြောတော့ကျမရေးချင်းနေပဲပြောတယ်အဲအဘတော့ပြန်ကလေးသူလုံးဖြစ်တော့ဘာပြောရလဲကျမပါလေကျမပါလေတဲ့ဟိုအလုံးလဲတောင်းမမုံနဲ့ပြပြလဲလက်ရှိချင်းနေဆိုတာဘာဒါတွေတော့အတန်လုံးလုံးနဲ့တော့ပြောသွားတာပေါ့
သူရတုံ့ပြန်မှုရောဘယ်လိုရှိပါလဲ
ကျွန်တော်တော့ကျွန်တော်ကောင်းပါလေပြောပါပဲသိခိုးရတော့မရှိပါဘူး
ဘဘရဲ့ကျမ်းမာရေးအခြေအနေရောဘယ်လိုရှိပါလဲဓာတ်ပုံနဲ့မှတော့တော်တော်လည်းဆန်းဆန်းပါပဲ
အခုကတော့တော်တော်ကောင်းတယ်ကောင်းကောင်းမွန်မွန်စားတယ်ကောင်းကောင်းအိပ်တယ်စားလဲတင်းစားလဲကောင်းကောင်းဖတ်တယ်စားစားတော့နေလဲဖတ်တာပေါ့ဟိုတင်းနေပိုင်းကျတော့သူလားတောင်းပါလေအဟို VOO PPC တို့အဲ့ဒါမြင်းမာရီကြာနားထောင်ပါလေဆို
တော့လက်ရှိဖြစ်နေတဲ့အခြေအနေတွေရောဘဘဘလောက်ထိတိတယ်လို့ပြောလို့ရမလဲ
သူကတော့တိတယ်ကွာသူအားမရဘူးသူကိုယ်တိုင်လုံးလုံးချက်ချမရှိတော့သူအဲ့အားမရဘူး
ဒ
ေါသထွက်တာတူပဲရှိတယ်
တည်နေတော့တွေ့နေမှာပေါ့
ပြောပြောပြီးဒေါသထွက်တာပေါ့ဟုတ်ကဲ့
ဘူးမြင့်ကျေးဇူးပဲနော်အဲ့ဒါဆိုရင်နော်
ကိုရနိုင်ဆက်တဲ့မြင်မြင်ထားရပါရှင်အခုဆက်ပြီးတော့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုလှည့်ပေးခြင်းပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တန်းကိုယ်စားလှယ်တက်မှတ်မှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချဖို့ကိစ္စကိုကုလသမဂ္ဂစီစဉ်လက်ခံရေးကော်မတီကရွှေ့ဆိုင်းထားလိုက်ပြီးတော့ဒီကိစ္စကိုအခုတင်းနှင်းလာနေမှာတော့ကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုရမှာဖြစ်ပါတယ်အထွေထွေညီလာခံကကော်မတီရဲ့ဆုံးဖြတ်ချက်ရွှေ့ဆိုင်းမှုကိုလက်ခံနေဆိုရင် NLD အစိုးရကိုထောက်ခံတဲ့မြန်မာတမတ်ကြီးဦးကျော်မိုးထွန်းကဆက်ပြီးတော့တာဝန်ယူခွင့်ရမှာဖြစ်ပါတယ်။တမတ်ကြီးဦးကျော်မိုးထွန်းကိုကိုညံဝင်းအောင်ဆက်တွေ့မြင်းမြန်းချတာကိုတော့အခုတပတ်မြန်မာအရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်။ဦးကျော်မိုးထွန်းခင်ဗျာဒီအမြဲတမ်းကိုယ်စားလှယ်ရွေးမဲ့ကိစ္စပေါ့လေဒီကုလသမဂ္ဂရဲ့ credential committee ကနေဘာမှအဆုံးဖြတ်ချက်မချတော့ဘဲနဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်လိုက်တယ်လို့သိရပါတယ်အဲ့တော့ဘာကြောင့်အခုလိုမျိုးရွှေ့ဆိုင်တဲ့အစီအစဉ်ဖြစ်သွားရလဲလို့တမ်းမကြီးနားလဲပါလဲခင်ဗျာ
ကျေးဇူးပါဟိုဥစ္စာပေါ့နော်ဒီနေ့ဒီတယ်မှာရောအလုပ်ပြီးတဲ့အချိန်ပေါ့နော် credential committee စီဝေးလုပ်တယ်အဲလုပ်ပါတယ်ပေါ့နော်ဒီအဖွဲ့ဝင်၉နိုင်ငံကြားမှာရှိတဲ့ committee စီဝေးလုပ်ပါတယ် committee ကသူတို့ close door ဆိုတော့အဓိကပါဆွေးနွေးလဲဆိုတာတော့ကျွန်တော်တို့ကကနနာတော့မသိဘူးပေါ့နော်အဲ့ဒီမဲ့လေဒီ credential committee ဥက္ကဋ္ဌဖြစ်တဲ့ဆွေတင်တမတ်ကြီး ကြာတဲ့မီဒီယာကိုပြောတာတော့သူတို့တွေ့တာမှာလဲအဖော်ပြထားတာတွေ့ရပါနော်အဲ့ဒီမှာတော့သူကတော့ဒီတဖာဟိုဆုံးဖြတ်မဲ့ဥစ္စာကိုတဖာလုပ်တယ်ဆိုတဲ့ဥစ္စာလေးသူပြောတာရှိပါတယ်ခင်ဗျဆုံးဖြတ်ချက်ကိုဆိုင်ရန်ထားတာပေါ့နော်ဆုံးဖြတ်ချက်မလုပ်ဖို့ဆိုင်ရန်ထားတယ်အဲဆိုတဲ့ဥစ္စာပါခင်ဗျသူကတော့အဲ့လိုပြောတယ်နောက်ပြီးတော့သူဒရီမီဒီယာတမားတွေမေးတဲ့ဥစ္စာတော့
ကျွန်တော်ရှေ့ကော်မတီရဲ့ရပိုးကပရီနရီကိုပေါ့နော်မျက်နှာစုံကြီးစီဝေးကိုတင်ဖို့ရှိရပေါ့နော်အဲ့ဒီအဲမှာကြားမှာပဲအတိပါဆိုတဲ့ဥစ္စာမျိုးနဲ့သူပြန်ဖြေတာတော့တွေ့ရပါတယ်ခင်ဗျအဲ့တော့ဒီညမှာဟောလေဟိုရှင်းလင်းတစ်ခုသိချင်တာကဒီတမ္ပတ်ကြီးဦးကျော်မိုးတွန်းကဒီမြန်မာပြည်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖြစ်နဲ့ဟိုဆက်ရှိနေမှာလားဘယ်လိုအခြေအနေမျိုးနဲ့ဆက်
Azure Osaga, Credential Comedy, yet report Malokima, Joe Mabio, Jenna Osai, and now you are Credential Comedy Okatale, Drain the Mario, Jenna Bure Osamale, personally.
The Dinima Yida or Afghan Yamata Majia Alumio. ตรุเลชินีอะไรมาเวสเซจันนี่เลยโอมเซชินีเลยโอมเลยยีจาวาเลยสรุปเดนนี่มาพบยาเลยองค์สาวรอจันโอคอมเมนต์ตลอดเลยเชนี่มาโรมาปีลูบาร์ดิครับโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเ
ကျွန်တော်အခုတောက်လျှောက်ပဲပေါ့နော်ဒီကော်မတီတွေဟိုပြင်မကော်မတီတွေရဲ့အစည်းအဝေးတွေမှာလည်းတင်တော်တဲ့ကောင်းစဉ်တွေအောက်ကနေပြီးတော့ဟိုစပေါ့နော်ကျွန်တော်ပြည်သူအတန်ကိုနိုင်ငံတကာကနေကြောက်လုပ်တဲ့ဥစ္စာတွေလည်းတောက်လျှောက်လုပ်နေတယ်ဆိုတဲ့အဲ့အတွက်ကြောင့်ပေါ့နော်ဒီလိုပဲဆက်လက်ဆောင်ရွက်သွားပါမယ်ပေါ့နော်အခွင့်အရေးရရင်ရတယ်လို့ဆောင်ရွက်သွားမယ်ဆိုတာတွေတော့ပြောလိုပါ Kanzama Pare, Osagale, Bono, General Pablo, General Bidu, Ye, Osa, Ushu, or General Lima.
Okay. အဲ့တော့အကယ်၍ပေါ့ဒီတမတ်ကြီးကူပြောသွားလို့ credential committee ကနေပြီးတော့ဟလာဒီမျက်နှာစုံကြီးအစီရင်ခံစားနေအဦးကျော်မိုးထွန်းကိုဒီနေရာမှာပဲဆက်ရှိစေဆိုပြီးတော့အဲဟိုအဲ့လိုမျိုးသားဟလာပြောခဲ့မယ်ဆိုရင်ဒီကုလသမဂ္ဂလုံထုံးလုံနီးတွေအရာပေါ့အဦးကျော်မိုးထွန်းရဲ့အမြဲတမ်းကိုယ်စားလှယ်တက်တန်းဟာဘယ်လောက်ထိဆက်ရှိနေမှာလဲခင်ဗျ
တော့အဲ့ဒါကတော့ခုနကပြောရပို့မှာဘယ်လိုပေါ်ပြမလဲရေ။နောက်ပြီးတော့သူတို့ကောမဒီအဖွဲ့ဝင်နေကြတယ်မှာဘယ်လိုဆွေးနွေးတယ်ဆိုလဲအပေါ်မှာတော့မူတည်ပါတယ်ခင်ဗျ။ဟိုပြန်ကြည့်လိုက်ရင်မနစ်ကကျွန်တော်ဖေဗူလာ၁ရက်နေ့ကအာနာသိမ်းမှုဖြစ်တယ်။အဲနောက်ပြီးတော့ဒီ၂၆ရက်နေ့မှာကျွန်တော်ဘင်ကောပြောတယ်။၂၉ရက်နေ့မှာအဲဗာပြောဟိုစစ်ကောင်စီကနေပြီးတော့ကျွန်တော်ဒစ်မစ်လ ဒီကိစ္စတွေကဖြစ်လာတာပေါ့နော်အဲ့ဒီတည်းကဘာပြောပြောကျွန်တော်ဒီမှာမြန်မာအမြင်နဲ့ကိုယ်စားလှယ်အနေနဲ့အဲ့ဒီကတော့သူတို့တွေဘယ်လိုပဲကြိုးစားကြိုးစားပေါ့နော်ဆက်လက်တည်ရှိနေတယ်ဆက်လက်ရှိနေကြတယ်ပေါ့နော်အခုလည်းရှိနေတယ်ဆိုတော့ဥစ္စာကြောင့်ဘယ်အားလားတည်လာတော့ဟိုကျွန်တော်အနေနဲ့ပြောလို့ခက်ပါတယ်ခင်ဗျာဟုတ်ကဲ့ဆိုတော့ခုနကခရစ်ယာန်ကိစ္စလို့ပါလို့ဆိုတဲ့ ကျွန်တော်တို့ဘာဟိုတော့ဆေးဦးတေတို့ကဒီမလာပြတာပေါ့နော်ခုနှစ်ချက်ချက်တွေ့ရင်းညီလာခံကဟိုနှစ်ထောင်နှစ်ဆယ်နှစ်ဘယ်လိုပြောနှစ်ထောင်နှစ်ဆယ်တစ်စက်တင်ဘာကနေပြီးတော့စလိုက်တဲ့ဥစ္စာနှစ်ထောင်နှစ်နှစ်စက်တင်ဘာလောက်အထိတော့တွားတာပေါ့နော်ဒါကြောင့်ဟိုခုနထပ်ပြောရရင်တော့ခရန်ရှယ်ကော်မတီရဲ့အစီအစဉ်ခံစားဟိုခဏလောက်စောင့်ကြည့်ပေးဖို့ဟိုတော့ဥစ္စာပေါ့နော်ဟိုကျ
ဒီ credential committee ကနေဘာမှဆုံးဖြတ်ချက်မချတော့ဘူးဒီကိုယ်စားလှယ်ရွေးချယ်ခြင်းကိစ္စကိုဒီတိုင်းပဲထားလိုက်တော့မယ်ဆိုတဲ့အနေအထားမျိုးတွေရှိခဲ့ပါလေဒါပေမဲ့ဟိုတက်လောကမှာ ီ credential committee ကိုပြန်ခေါ်ပြီးတော့ဟိုဘက်ကတင်တဲ့ကိုယ်စားလှယ်လားဒီဘက်ကတင်တဲ့ကိုယ်စားလှယ်လားဆိုတာကိုဆုံးဖြတ်ဖို့အခြေအနေတွေဟိုစိုက်လာတာကျွန်တော်တို့သတိထားမိပါတယ်ဟိုအဲ့ဒါကဟိုဘယ်နိုင်ငံတွေကဘယ်လိုတွန်းအားတွေဟိုဘယ်လိုအခြေအနေတွေရောက်ဖြစ်လာတယ်လို့တာမကြီးနားလဲပါလဲ
ဟုတ်အဲ့ဒီညီလာခံစပြီဆိုရင်အခုဆိုရင်ဘာပြောစက်တင်ဘာလဟိုကနေစရပေါ့နော်ဟိုစက်တင်ဘာဟိုဒုတိယအင်္ဂါနေ့ကနေပြီးတော့အထွေထွေညီလာခံစတယ်အဲအဲ့ဒီစပြီးရင်ကျွန်တော်တို့ဟိုစကော်မတီအဲ့ဒီ credential committee ကိုဖွဲ့တယ်ပေါ့နော်ဆိုတော့ပုံမှန်အားဖြင့် credential committee ကဟိုကျွန်တော်လည်းအရင်ကတော့ပြောပြပါတယ်ဒီလိုမျိုးဟိုစ November season ဘာလောက်မှတွေ့ရဲဆိုတဲ့ဥစ္စာဟိုပြောပြပါတယ်ဒါကြောင့်အခုလဲသူတို့ပုံမှန်အရင်နှစ်တည်းတုန်းကတွေ့တယ်လို့ပဲပေါ့နော်ဟိုဒီအစည်းအဝေးကိုဒီနေ့မှာသူတို့လုပ်တယ်ဆိုတော့ဟိုဘာကြောင့်ညာကြောင့်လဲဒါလုံထုံးလုံးကြီးရသူတို့ဟိုတွေ့တယ်အဲဆွေးနွေးတယ်တင်ပြလာတဲ့ credential တွေကိုဟိုစီစစ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အမြင်ကတော့ခုန issue တွေတော့ရှိတော့ရှိတာပေါ့နော်ဒီ issue ရရှိလာလို့ဒီလိုလုပ်တယ်ဆိုတာတော့မဟုတ်ပါဘူးခင်ဗျ။အပုံမှန်သူတို့လုံထုံးလုံးကြီးကတွေ့တဲ့ဥစ္စာအမျိုးပဲရှိပါတယ်ခင်ဗျ။ဟုတ်ကဲ့။နေ့စဉ်လည်းဒီလိုပဲလုပ်ကြပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။ဟိုဒီနေရာမှာပေါ့နော်။ဟလာ credential committee ကနေပြီးတော့အဲ့လာဟိုဘက်ကိုယ်စားလှယ်လားဒီဘက်ကိုယ်စားလှယ်လားဆိုတာကိုဟလာမဆွေးနွေးမဆုံးဖြတ်ဖို့အတွက်ပေါ့နော်။ defer လုပ်တာပေါ့။ဟိုစိုင်းငံ့လိုက်တာပေါ့။ဆိုင်ငံ့မှုအတွက်ကိုဟလာအမေရိကန်တရုတ်ရုရှားနိုင်ငံတွေကညှိနှိုင်းထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ပါတယ်အဲ့ဒါဟုတ်ပါသလားတမန်ကြီးဘယ်လိုသိထားပါလဲ
ဟိုကျွန်တော်တော့ comment ပေးတော့မပေးနိုင်ဘူးပေါ့နော်ဘာလို့လဲဆိုတော့ဒီလိုကိစ္စတွေကတော့ဟိုဒီ credential committee အဖွဲ့ဝင်တွေကြားထဲမှာဆွေးနွေးညှိနှိုင်းပြီးတော့အတည်ပြုချက်ယူကြတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ပေါ့နော်သူတို့ခုနပြောတဲ့နိုင်ငံကြီးကြားမှာလည်းဆွေးနွေးကောင်းလဲဆွေးနွေးမယ်ဒီထက်ပို့ပြီးတော့အခြားအဖွဲ့ဝင်နိုင်ငံတွေကြားထဲမှာလည်းဆွေးနွေးချိန်တွေထားတော့ credential committee အဖွဲ့ဝင်9နိုင်ငံလုံးကတော့ဟိုဘာလို့ပြောဟိုစပေါ့နော်ပုံစံမျိုးနဲ့တော့ဆွေးနွေးကြမယ်လို့တော့ဟိုကျွန်တော်ဟိုစအာယူဆပါတယ်ခင်ဗျအ
ဲ့တော့ဒီ credential committee 9နိုင်ငံထဲမှာဟလာဒီမြန်မာဒီမိုကရေစီရေးဘက်ကိုပို့ပြီးတော့အားပေးတဲ့နိုင်ငံကဟိုအ ਨੇ စုလားအများစုလားခင်ဗျ
တော့ဒါတော့ပေါ့နော်ပြောရတော့ခက်တော့ခက်တယ်နော်ဘယ်နိုင်ငံတွေပါလဲဆိုတော့ဥစ္စာလဲဆရာလဲသိတယ်ဆိုတော့လေပေါ့နော်ဆိုတော့အဲ့ဒီအထဲမှာပါတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံတွေရဲ့ရည်တည်ချက်တွေသူတို့နိုင်ငံရဲ့ပြောကြားချက်တွေကိုအခြေပြုပြီးတော့ဘယ်နိုင်ငံကတော့ကျွန်တော်တို့ဟိုစပေါ့နော်ဒီမိုကရေစီလမ်းစဉ်ကိုအားပေးအမြောက်ပြုနေတယ်ဘယ်နိုင်ငံကတော့ဟိုကျွန်တော်တို့ဒီမိုကရေစီလမ်းစဉ်နဲ့ပတ်သက်လို့ဟိုပေါ့နော်ဒီလိုပဲဟိုမတိဖာသာနေတယ်ဆိုတော့ဥစ္စာမျိုးလည်းရှိကောင်းရှိနိုင်တယ်လေ။နော်အဲ့ဒါကတော့ဟိုဆရာတို့လည်းပို့တိမှဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ဒီကုလိုမျိုးအနေထားမှာပေါ့နော်။ဟိုဆရာတော့ကျွန်တော်ဟိုတုံးတက်တော့မပေးခြင်းသေးပါဘူးခင်ဗျာ။ဟုတ်ကဲ့
။ကျေးဇူး
ပါခင်ဗျာ
။နောက်ဆုံးတစ်ခွန်းလေးပါ။အဲ့တော့ဒီ credential committee ကဟိုယတိပြတစ်ခုမဟုတ်တစ်ခုဆိုတာမျိုးဆုံးဖြတ်တာမဟုတ်ပဲနဲ့အဲသူရဲ့ဟလာဆုံးဖြတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်ဆိုတော့အနေထားကတာမတ်ကြီးတို့အတွက်ဟလာဟိုဒီမိုကရေစီရေးကိုဟိုလှုပ်ရှားနေတဲ့လူတွေအတွက်ဒါကအောင်ပွဲတရက်လို့တာမတ်ကြီးမှတ်ယူပါသလား
ဟိုကျွန်တော်ပြောလို့ရတာပေါ့နော်ကျွန်တော် report တင်တဲ့အထိတော့ခဏဟိုစောင့်ပြီးတော့မှပဲကျွန်တော်ဟိုစာ comment ပေးပြရစေလို့ဟိုကျွန်တော်ပြောပြရစေခင်ဗျာ
โอ้เจซูหมายให้ติมาเลยตามะยิ
โอเคโอเคโอเคว่ะคุณเนี่ยโอเคเนี่ยครับ
သမကြီးဥကျော်မိုးထွန်းကိုကိုညာဝေအောင်ဆက်သွယ်နေမြန်ထားတာပါရှင်ဒီကနေ့အတွက်ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါမှာကမ္ဘာမြန်မာသတင်းမီဒီယာမြန်မာပြည်မပေးစာများသတင်းတွေကတူတာထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာရေးလိုတဲ့ဆိုရင် VOA ရဲ့ email က burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာညချမ်းပါရှင် VOA ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတနင်္ဂနွေညပိုင်းအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်မှာ1989ခုနှစ်တောင်ကိုရီးယားဆီယနာသိမ်းမှုမှာဥဆောင်ခဲ့တဲ့တမရဟောင်ချန်ဒူးဝင်ရဲ့ဘဝသင်ခန်းစာနဲ့ပတ်သက်ပြီးတော့ကိုပြည်သွေးနိုင်ငံသုံးသက်ဆွေးနွေးထားပြီးမဲ့ရင်ချင်းနိုင်ကူညီတင်ဆက်ပေးထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီကဘာကဘာမြန်မာမီဒီယာမြင်ကွင်းကန္တာမှာတော့အသက်ရှင်နေပြီမယ်ပေလူဖြစ်ခဲ့ရတဲ့တောင်ကိုရီးယားဆရာအနာရှင်ဟောင်းချန်ဒူးဝမ်ရဲ့သင်ခန်းစာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတောင်ကိုရီးယားနိုင်ငံဆရာအနာရှင်ဟောင်းချန်ဒူးဝမ်ဟာ2021ခုနှစ်နိုဝင်ဘာလ23ရက်နေ့ကအသက်90အရွယ်မှာကွယ်လွန်သွားခဲ့ပါပြီချန်ဒူဝါဟာကိုရီးယားစစ်တပ်သူပတ်သင်71စင်တူဖြစ်ပါတယ်စစ်ဘိုလ်ချုပ်ဘဝနဲ့1989ခုနှစ်မှာအာဏာသိမ်းခဲ့ပြီးတော့1988ခုနှစ်အထိတောင်ကိုရီးယားနိုင်ငံကိုအုပ်ချုပ်ခဲ့တာပါအာဏာရှင်တွေရဲ့အထူးဆန်းတိုင်းပြည်ကိုခတ်ကျန်းကျန်းနဲ့ရက်စက်စွာအုပ်ချုပ်ခဲ့လို့သူ့ကို Iron Fist တဲ့လို့တောင်နာမည်ပေးကြပါတယ်တန်လေတီးနဲ့အုပ်ချုပ်သူဆိုပါတော့ချန်ဒူဝါကွယ်လွန်ချိန်မှာကမ္ဘာသတင်းစာကြီးတွေကခေါင်းစဉ်အမျိုးမျိုးနဲ့အကျယ်တဝန့်ရေးသားကြတာကိုတွေ့ရပါတယ်။နယူးယောက်တိုင်းသတင်းစာကြီးကအာနာရှင်ဟောင်းချန်ဒူးဝမ်အသက်90အရွယ်မှာကွယ်လွန်လို့ခေါင်းစဉ်ပေးပြီးရေးသားပါတယ်။ကမ္ဘာကျော် The Economist Magazine ကြီးကတော့ချန်ဒူးဝမ်တည်ဆုံခြင်းဟာတောင်ကိုရီးယားနိုင်ငံရဲ့သမိုင်းစာမျက်နှာတစ်ခုကြီးဆုံးသွားပြီလို့ခေါင်းစဉ်ပေးရေးသားပါတယ်။အယ်ဂျာဇီးယားသတင်းဌာနကတော့တောင်ကိုရီးယားရဲ့ဆက်အာနာရှင်ချန်ဒူးဝမ်အသက်90အရွယ်မှာကွယ်လွန်ဆိုပြီးခေါင်းစဉ်ပေးက1989ခုနှစ်မှာအာဏာသိမ်းခဲ့တာကအစဒီမိုကရေစီလိုလားတဲ့စန္ဒပြပြည်သူတွေကိုချေမှုန်းတာအလဲသူ့ရဲ့ပိုင်ဆိုင်မှုတွေအဆုံးရေးသားထားပါတယ်။အယ်ဂျာဇီးယားကအာဏာရှင်အောင်ရှာဒူးဝမ်ရဲ့ပိုင်ဆိုင်မှုတွေကိုဖော်ပြထားရမှာတော့ငွေသားအနေနဲ့အမေရိကန်ဒေါ်လာ245သန်းနဲ့အိမ်အပါဝင်စင်ကန်ပစ္စည်းတွေပိုင်ဆိုင်မှုကအမေရိကန်ဒေါ်လာ185.6သန်းရှိတယ်လို့ဖော်ပြထားပါတယ်။သူ့ရဲ့သားသမီးတွေနဲ့ဆွေမျိုးတွေဟာတောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးဝပါဝင်အမေရိကန်ပြည်ထောင်စုမှာပါမြေနဲ့ဈေးကြီးတဲ့အိမ်ယာတွေပိုင်ဆိုင်ထားတယ်လို့ဆိုပါတယ်
။ချန်ဒူးဝမ်ဟာ1989ခုနှစ်ဒီဇင်ဘာလမှာအာဏာသိမ်းခဲ့ပါတယ်။သူအာဏာသိမ်းပြီးတိတ်မကြခင်1980မေလမှာတော့ဒီမိုကရေစီလိုလားတဲ့ကြောင်းသားတပေါင်းကွဲကျော်ဟာနိုင်ငံတောင်ပိုင်းမှာရှိတဲ့ကွမ်ဂျူးမြို့လမ်းမတွေပေါ်ထွက်လာကြပြီးဆန္ဒပြကြပါတယ်။အဲ့ဒီလိုចောင်းသားတွေဆန္ဒပြတာကိုချန်ဒူးဝမ်ကရက်ဆက်စွာတက်ဖြတ်ချေမှုန်းခဲ့တဲ့အတွက်ចောင်းသား200ခန့်တိတ်ဆုံးခဲ့ပြီး1800ကျော်ဖမ်းဆီးခြင်းခံခဲ့ရပါတယ်။အဲ့ဒီလိုရက်ဆက်စွာတက်ဖြတ်ချေမှုန်းခဲ့ပေမဲ့လို့ချန်ဒူးဝမ်ဟာကွမ်ဂျူးလူတပ်ပွဲကိစ္စနဲ့ပတ်သက်ပြီးသူတိတ်ဆုံးချိန်အထိမှားပါတယ်။သူ့မှာတာဝန်ရှိပါတယ်လို့တခါမှဝန်မခံခဲ့ပါဘူး။ဒါပေမဲ့လို့ချန်ဒူးဝမ်ရဲ့ဇနီးကတော့နိုဝင်ဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့ချန်ဒူးဝမ်ရဲ့အာတုဘအခမ်းအနားမှာသူ့ခင်ပွန်းရဲ့ရက်စက်တဲ့အုပ်ချုပ်မှုအောက်မှာနာကျင်ခဲ့ရတာတွေထိခိုက်ခံစားခဲ့ကြရတာတွေအတွက်မိသားစုကိုစားတောင်းပန်ပါတယ်လို့ပြောကြားခဲ့ပါတယ်။1989ခုမှာအာနာသိန်းကြီးတမရဖြစ်လာခဲ့တဲ့ချန်ဒူးဝမ်ဟာ1989ခုနှစ်မှာကျောင်းသားတွေဥဆောင်တဲ့နိုင်ငံ့အဝေါ်စန်းကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်ရပြန်ပါတယ်။အဲ့ဒီဆန္ဒပြပွဲတွေရဲ့ဖျားကြောင့်ပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးရပြီး1988ခုနှစ်ဖေဖော်ဝါရီမှာတော့တမရရာထူးကနေဆင်ပေးခဲ့ရပါတယ်။1988ခုနှစ်နိုဝင်ဘာလ17ရက်မှာချန်ဒူးဝမ်ဟာသူ့ရဲ့လုပ်ရက်တွေအတွက်ပြည်သူကိုဝင်ချတောင်းပန်ခဲ့ပြီးသူအာဏာရှိစဉ်ကရယူထားတဲ့နိုင်ငံဗန္နာငွေတွေကိုပြန်လည်ပေးဆက်ပါမယ်လို့ကတိပြုခဲ့ပါတယ်။သမရယာရုကဆင်ပေးပြီးနှစ်နှစ်အကြာမှာဖမ်းဆီးခံရပြီး
နောက်ပိုင်းမှာတရားစွဲဆိုခြင်းခံခဲ့ရပါတယ်1996ခုနှစ်ဩဂုတ်လမှာတော့တရားရုံးကချန်တူဝန်ကိုအကျင့်ပြတ်ချဆမှုအာဏာဖီဆက်မှုနိုင်ငံတော်တစ္ဆာဖောက်မှုတွေနဲ့တည်တံချမှတ်ခဲ့ပါတယ်အဲ့ဒီလိုတည်တံချမှတ်ခဲ့ပြီးမြေ1998ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတော့အမျိုးသားရင်ကြားစည်းရုံးအစီအစဉ်အရလူငယ်ချမ်းသာခွင့်နဲ့ပြည်တံကနေလွတ်မြောက်ခဲ့ပါတယ
်တောင်ကိုရီးယားအာဏာရှင်ချန်တူဝန်ရဲ့တမိုင်းဟာမြန်မာနိုင်ငံနဲ့လက်တစိတ်တစ်ပိုင်းဆက်ဆက်နေတယ်လို့ဆိုနိုင်ပါတယ်1983ခုနှစ်ကသမ္မတရှန်လူဝအနေနဲ့မြန်မာနိုင်ငံကိုချစ်ကြည်ကြီးလာရောက်ခဲ့ပါတယ်။အဲ့ဒီချစ်ကြည်ကြီးစဉ်အတွင်းအော်တိုဘာလ9ရက်နေ့မှာရန်ကုန်မြို့မှာရှိတဲ့အာဇာနည်ဘိမှန်မှာလွမ်းသူပန်းခွေချခြင်းမြောက်ကိုရီးယားနိုင်ငံရဲ့ဘုံဖွဲလုံးကြံခြင်းကိုခံခဲ့ရပါတယ်။ဘုံဖွဲလုံးကြံမှုမှာသမ္မတရှန်လူဝအသက်ဘေးကလွတ်မြောက်ခဲ့ပြီမယ်လို့သူ့ရဲ့ဝန်ကြီးအဖွဲ့ဝင်တွေအများပြားသိဆုံးခဲ့ရပါတယ်။ရှန်လူဝလာရောက်လည်ပတ်ခဲ့တဲ့အချိန်ကမြန်မာပြည်မှာလက်စစ်အာဏာရှင်ဦးနေဝင်အုပ်စိုးနေချိန်ပါ။ချန်ဒူဝန်ကမှသူတည်ဆုံးချိန်မှာသူ့ရဲ့ဇာပနာကိုကောင်းမွန်စွာပြုလုပ်ခွင့်ရပါသေးတယ်။မြန်မာနိုင်ငံကအာဏာရှင်ကြီးဦးနေဝင်ကတော့သူတည်ဆုံးချိန်မှာသူ့ရဲ့ဇာပနာဟာဆွေမျိုးမိတ်ဆွေကားတွေတပည့်သားမျိုးတွေတက်ရောက်ဖို့မဆူထားနဲ့သူ့ရဲ့မိသားစုဝင်တွေတောင်စုံလင်စွာတက်ရောက်ခွင့်မရရှိခဲ့ပါဘူး။အာဏာရှင်တွေရဲ့ဆက်သိမ်းရမလှပခဲ့ဘူးဆိုတာကိုတွေ့ကြရမှာပါ။တန်ဝေကယူစရာကောင်းလှပါတယ
်။ဒါနဲ့ပတ်သက်လို့အာဏာရှင်တယောက်ရဲ့ဇက်သိန်းတနည်းအားဖြင့်ချန်နူးဝယ်ရဲ့ဖြစ်စဉ်တွေကဘာသတင်းစကားများခြံထားခဲ့ပါသလဲလို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ဝူဒရိုးဝယ်ဆန်စင်တာကသူတည်တည်ဦးရဲမျိုးဟင်းကိုမေးကြည့်တော့အခုလို့ပြောပါတယ
်အာနာရှင်တွေကသူတို့အာနာရဖို့အတွက်ညီမျိုးစုံလုပ်ခဲ့တယ်သူတို့အာနာတည်မြဲဖို့အတွက်ညီမျိုးစုံလုပ်ခဲ့တယ်ချန်နူးဝယ်ဆိုရင်ဒါကွမ်ကျူဒီမိုကရေစီအရေးတော်ပုံကြီးကိုရရဆက်ဆက်ကျွန်တော်တို့ဖိနှိပ်တက်ဖြတ်နှိမ်နင်းတာတွေလုပ်ခဲ့တယ်နောက်ဆုံးရဟတ်ရင်တော်သုံးပြီးတော့ကျွန်တော်တက်ဖြတ်ခဲ့တာတွေလုပ်ခဲ့တယ်လို့မတန်းနေရပေါ်ပြတယ်အဲ့တော့အာနာတီမြဲဖို့အတွက်အဲ့လိုရရဆက်ဆက်နှီးပေါင်းတော်လုပ်ခဲ့ပေမဲ့အဲ့ဒီအာနာရှင်တွေကသူတို့ရဲ့သက်ရှင်နေတဲ့ဘဝမှာလဲလူကုန်သိက္ခာနဲ့အညီအသက်မရှင်နိုင်ဘူးရှင်ရဲနဲ့တည်သွားတဲ့လူလိုဖြစ်ခဲ့ရတယ်ချန်ဒူဝန်ကိုကြည့်မယ်ဆိုရင်လဲနောက်ပိုင်းကာလတွေမှာသူ့ရဲ့နောက်ပိုင်းကာလတွေမှာဒီပြည်တံတွေကိုပြန်ပြီးတော့ပေးဆက်ရတယ်သူ့အနေနဲ့စာအုပ်ရေးတာတော့မှအဲ့ဒီစာအုပ်ကိုလူလူကဝိုင်းကန့်ကွက်တာတွေရှိတယ်အသက်ရှင်နေတဲ့အချိန်မှလည်းမဟုတ်ပါဘူးကျွန်တော်တို့တည်သွားတဲ့အချိန်မှလည်းအဲ့ဒီသမိုင်းရင်မဲကြီးကသူ့နောက်ကိုအမြဲတမ်းကပ်ပြီးလိုက်ပါနေမယ်လို့ကျွန်တော်တို့အဲ့လိုအမြင်
တချို့ကတော့ချန်ဒူဝါဟာရက်ဆက်ကြမ်းကြုတ်စွာအုပ်ချုပ်သွားတာမှန်ပါတယ်ဒါပေမဲ့သူ့လက်ထက်မှာတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ခဲ့ပါတယ်လို့စောဒကတက်သူတွေလည်းရှိပါတယ်စစ်တပ်အားကိုးနဲ့အာဏာသိမ်းကပြည်သူစံတာကိုလစ်လျူရှုပြီးပြည်သူတွေကိုနှစ်ပတ်နှိပ်စက်တတ်ဖြတ်တဲ့အာဏာရှင်တွေဟာအသက်ရှင်စင်မှလည်းတေးလူလူဖြစ်ကြရပြီးလူတော်မတိုးကြပါဘူး။တေသွားခဲ့ရင်လဲတားဆင်မြည်စက်တမိုင်းအရေးမဲကြီးကထတ်ကြမကွာလိုက်နေဦးမယ်ဆိုတာစစ်အာဏာရှင်အောင်ရှန်တူးဝံဖြစ်စဉ်တွေကအထင်ရှားပြသလိုနေပါပြီ။သူများသားတင်ကိုသားတတ်ဆိုလိုမျိုးသင်ခန်းစာယူနိုင်ကြပါဘူး။
ကိုပြည်သွေးနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်မှာရှင်အခုဆက်ပြီးတော့မအေးတန်နာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုအလှည့်ပေးကြပါမယ
်ဘေးရေကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်သူတွေဖြစ်ပါစေတော့ရှင်ပါရှင်။ VOE ကိုရေးလာတဲ့တော့ရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော့ရှင်တွေရဲ့နှက်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ဒီတစ်ပတ်တော့တော့ရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျွန်တော်တို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့အခုတလောတော်ရရှင်နေတော်တော်များများကျမတို့ရဲ့အီးမေးလ်ကိုလည်းစာရေးပြီးတော့ပို့ကြတာလည်းရှိပါသေးရှင်။အဲ့စာတွေကိုကျမပြန်ချပေးသွားချင်ပါသေး။မင်္ဂလာပါ VOE ။မြမပြည်ကပေးစာများအစီအစဉ်ကိုစာရေးမယ်ရေးမယ်နဲ့အခုကာလသတင်းတွေဖတ်ရတခြားသောကိစ္စတွေနဲ့မရေးပြတာအခုတော့ပထမဦးဆုံးတင်ရေးလိုက်ပါပြီဗျာဆိုတဲ့တော်ရရှင်ကိုနေသူရင်ကတော့အရင်တစ်ခေါက်ရွှေဝါရောင်တော်လန်ရေးဖြစ်ချင်တော့ကစပြီးတော့ VOE ကိုနားဆင်လာပါဦးမှာ။
VOA ကိုရေဒီယိုကနေနားဆင်ကြတာ2009ကနေ2010အထိပေါ့။နောက်အင်တာနက်အဆင်ပြေလာတော့ရေဒီယိုနဲ့ဝေးခဲ့ရကနေဖေဖော်ဝါရီ1ရက်နေ့မှာပြန်ဝယ်ပြီးအင်တာနက်မရရင်ရေဒီယိုအင်တာနက်ရရင် Facebook ကနေအမြဲနားဆင်ဖြစ်ပါတယ်။သတင်းကဏ္ဍဆုံးလင်းလင်းနဲ့မအေးသနာကျော်တင်ဆက်တဲ့မ ยามาบีมาปีซามาอาศัยเสมาเลยและสิ่งเช่นนี้เนี่ยการยืนยันเช่นนี้ดีล้วนเป็นโลกที่ดีกว่าอย่างจะลองดูดังสุดยามาเลยประมาณคู่ก็อุ้งเขยยามาเย่ต้องจะเช่นเนี่ยอุจจารณ์ดารุยยามาเย่ต้องจะเช็ดดีกู Facebook มาวิดีโอไปนั่นแต่ถัดเดินไปว่าออกมาแล้วคู่ก็รอ RCSS เนี่ยSSBบีดาวน์ชีดูดีกูและสิ่งเช่นนี้เช่นยันเต็มมามูรินเนี่ยปัจจุบัน
มาเองจะนายพี่ๆกูจะเจอตัวเองพี่ๆอินเดียวไปบ้างเปล่าตัวนั้นอู้อินเดียวเลยก็ตีเจนารีเนี่ยทัดดูจะเอาไม่ไหนหรือเปล่าเจ้าว่าเปล่าก็ในตัวเองมีเงี้ยสิ่งมาไม่เป็นรูปเปล่าเลยโอเคตัวก็เปล่าไปบ้างไม่ใช่ท่านนี้จะมารู้วิวอีกอ่ะทั่วเลยไปเลยสิ่งนี้อู้โอเคยังมาอีตรงตัดเช่นนี้อู้จะเอาเส้นตายยังมาอีตรงตัดเช็ดดูเลยเฟซบุ๊กมาวิวไปเนี่ยตัดเต็มไปบ้างสิโลตัวสิ่งนี้ก็จะมารู้วิวมาทั่วเลยสิ่งนี้พี Pauno. A cool throat is in the go, go neither in no. Show me and Tantaga, let Jinny Luyaris Raga, Tamaruga, the radio on television subio. Tomorrow radio tolling Jago, Yomian Tantama, tolling be a pillowa. Tazamu tomorrow the day, generate live tolling be a good Ninaimari. Tamele Gunaroa, Tama Pio de Lowe, who one came, you might eat on the chair, Nabrio, the Anka Jaws and I, you might eat on the chair. Now to put to my eddy, you might be got Pizania, the little season in Garo tomorrow, radio the theatre, Pandia, a season, a pitted Jamlo, tomorrow the a season in Master, no video, Mashiba, Oshin. Tazama video go to the team below Miyama, Tabi Mele, Facebook Maro, the season ago, Jambio Natan Loyama, you know.
ဒါနဲ့ကျမတို့ဗီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုရေဒီယိုရောရုပ်မြင်သံကြားအစီအစဉ်တွေကိုပါလူလူမိတ်ဆွေဆိုတဲ့ရုပ်သံလိုင်းကနေအချိန်မရွေးဖမ်းယူကြည့်ရှုနိုင်တာအားလုံးသိပါရဲ့နော်ဒီမှာကိုကျော်မင်းထွန်းဆိုတဲ့တောင်းရှင်ကလူလူမိတ်ဆွေရုပ်သံလိုင်းကိုဘယ်လိုဖမ်းရမလဲလို့မေးလာပါတယ်မင်္ဂလာပါဗီယိုကြီးကျွန်တော်ကဗီယိုကိုရေဒီယိုကနေမနေ့တိုင်းအနေနဲ့နားထောင်နေကြ
ိုင်ဆက်ကနေကြည့်လို့ရနိုင်တယ်လို့သိရပါတယ်။ကြည့်လို့ရအောင်ဘယ်လိုလိုင်းထည့်ရမလဲဆိုတာမသိလို့ပါ။ဗီဒီယိုကနေလိုင်းထည့်နည်းကြညာပေမဲ့မမှတ်မိတော့ဖုန်းနဲ့အတန်ဖန်းထားပါတယ်။အတန်ကမကြည့်တော့အဆင်မပြေဘူး VOE ရေ။ဒါကြောင့်အဆင်ပြေမယ်ဆိုရင်လူလူမိတ်ဆွေရုပ်တံလိုင်းကိုလိုင်းထည့်နည်းလေးပုံလေးနဲ့ဖြစ်ဖြစ်ဒါမှမဟုတ်စာနဲ့ပေးဖို့ကူညီပါအောင် VOE ရေ။ကျေးဇူးမမေ့ပါဘူးနော်။VOE ရဲ့အကူအညီကိုစောင့်နေပါမယ်
။ဟုတ်ကဲ့ကိုကျော်မင်းထွန်းရေဘလို့ line ထည့်ရမလဲမေးလာလို့ line ထည့်ပုံကိုတော့ကျမလုံးဝမသိတာပါ။ဒါပေမဲ့ line တွေကိုပြင်ပြီးတော့ပြောပြပေးနိုင်ပါတယ်။ line ထည့်နည်းကြောင့်ကြတာလဲကြားလိုက်တယ်လို့ဒီတော့အရင်ပြောလာလို့ကျမစိတ်ထင်တော့ line တွေကိုဘလို့ရိုက်ပြီးထည့်ရမလဲဆိုတာထက် line number တွေကိုပြန်သိချင်တယ်လို့ယူဆမိပါတယ်။ကျမတို့လူထုမိတ်ဆွေရုပ်တံ line ကိုဖမ်းယူကြည့်ရှုချင်တယ်ဆိုရင် Utelsat 70B Asia Pin Juru channel number က101ဒါမှမဟုတ်ရင်လည်း Tiger 6 Juru channel number က123ဖြစ်ပါလိမ့်ရှင် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကိုကျွန်မ download frequency တို့ဘာလို့ပေါ့နော်အဲ့ဒါကြီးကိုကျွန်မ online ကပို့ပေးလိုက်ပါမယ်ကျွန်တော်ရဲ့ video ရဲ့အဓိကပင်မ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ကျွန်တော်ရဲ့ internet ဆာမျက်နှာမှာလည်းတွားကြည့်နိုင်ပါတယ်အေးကျမတို့ရဲ့အဓိကပင်မ internet ဆာမျက်နှာကိုရောက်ပြီဆိုရင်ဒီထိတ်ဆုံးမှာကို radio နဲ့ရုပ်သံအချက်လက်များဆိုတဲ့နေရာလေးရှိပါတယ်။အဲ့နေရာလေးကိုတွားနှိပ်လိုက်တာနဲ့ကျမတို့လူလူမိတ်ဆွေအစီအစဉ်ကနေထုတ်လွှင့်ပေးတဲ့အစီအစဉ်စီရနောက်ပြီးတော့ကျမတို့ရဲ့ဒီလူလူမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုနိုင်တဲ့ခုနကတော့လူလူဖမ်းယူမှုအသေးစိတ်အချက်လက်တွေကိုကျမတို့ရေးပြီးတော့တင်ထားပေးပါတယ်ရှင်။ဖမ်းယူကြည့်ရှုမှုအဆင်ပြေပါစေလို့ဆုတောင်းပါတယ်။ကျမတို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုယ်ဝိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးသားလာကြတဲ့စာရီတွေကတချို့ကိုလည်းဆက်ပြီးဖော်ပြပေးကြပါလိမ့်ရှင်။ပြည်သူတွေအလုံးငတ်နေကြပါပြီလို့ရေးလာတဲ့တော်ရရှင်ကတော့
VOE ရေးပြည်သူတွေငတ်နေကြပါပြီဗျာ။စစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါ့။ရှိတာလေးတွေထုတ်ရောင်းကြ၊ပေါင်ကြနှံကြ၊ချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြရောင်းစရာပေါင်စရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီ။ဒါတွေဟာလက်တလောအစဉ်ပြေကြပေမဲ့ရေရှည်မှာမဖြစ်နိုင်ပါဘူး။ စီဝါရေးတွေကလည်းအကြီးအကျယ်ကြာဆင်းနေသလိုတနေ့တနေ့ဈေးဥမပေါက်တဲ့နေ့တွေထောင်ဝန်းချက်ဖို့လောက်ရာခနှန်းချက်ဖို့လောက်ပဲရောင်းရတဲ့အခြေခံဈေးတွေဘဝအကြောင်းတွေပိတ်ထားတော့ပိုဆိုးပါတယ်ကုန်ဈေးနှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီဒီလိုသာနိုင်ငံရေးအခြေအနေဆိုးဝါးနေမယ်ဆိုရင်တော့ပြည်သူတွေရဲ့ဘဝတိုင်းပြည်အခြေအနေဟာမတွေးဝင်စရာပါပဲ
အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးဒီတော်ရရှင်ရေးလာတာပါနောက်ထပ်သွားစင်တယောက်ကတော့မင်္ဂလာပါမေရိကနာကျွန်နဲ့တကွာဗျူကြီးဝိုင်းတော်သူဝိုင်းတော်သားတွေအားလုံးဘေးရန်ကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့ကျွန်တော်ကတော့ကချင်တိုင်းသားအောင်ပဒန်းဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ
်မင်္ဂလာပါမေရိကနာကျွန်နဲ့တကွာဗျူကြီးဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေကျွန်တော်ကအောင်ပဒန်းပါကချင်တိုင်းသားပါကျွန်တော်ပြောချင်တာကဗမာတပ်မတော်ဆီယနာတိန်ပြီးတော့အပြစ်မဲ့ပြည်သူပြည်သားတွေကိုမတရားဖမ်းဆီးမြှင့်ပန်းနှိပ်စက်တပ်ဖြတ်တာအခုမှမဟုတ်ပါဘူးဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖမ်းဆီးမြှင့်ပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းနာဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေမာဆာလာခေနာဝတာနာဖခေကနေယနေ့ထိတိုင်မှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းနာတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းနာတွေကိုကိုချင်းစာနာမိကြမယ်လို့မျှော်လင့်ပါတယ်။မျိုးပြနေဗမာတွေကအခုမှခံစားကြရတာပါ။ကျွန်တော်တို့တိုင်းရင်းသားတွေကခစ်အဆက်ဆက်ခံစားခဲ့ကြရတာပါ
။အခုလိုမျိုးစစ်ဆိုးရရဲ့ဒီရဲရဲဆက်ဆက်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့။မြန်မာတွေအခုမှသိလို့ပါကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဖြစ်နေတာကြားလာပါပြီဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ဒီတစ်ခါမှတော့မြန်မာပြည်တနယ်တပြားလူတွေအားလုံးတက်တေဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရရင်ဆိုတော့လည်းပြောနေကြပါရဲ့เนาะတော်ရစီနေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်ဆမားဗီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ Messenger ကစာတွေ၊ Facebook က comment တွေကိုတင်းင်းတွေတင်ညာတိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါသေး။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို Viewing Internet စာမျက်နှာနဲ့ဖုန်းပေါ်က Viewing App မှာတွားပြီးတော့နားထောင်နိုင်ပါပြီ။ကျမတို့ရဲ့ App နာမည်ကတော့ Viewing Bambies ဖြစ်ပါပြီ။ကျမတို့ Internet စာမျက်နှာလိပ်စာက bambies.viewingnews.com ဖြစ်ပါပြီ။ကျမဧသနာကျော်ပါ။ Viewing ကိုလည်းစာရေးကြပါအောင်နော်။ဒါရရှင်နေအားလုံးရှင်လန်းချမ်းသာကြပါစေရှင
်။မဲတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခဏပါရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်။နိုင်ငံတကာသတင်းတွေကြည့်ရှုနာဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညညိုလွင်ကစီစဉ်တင်ဆက်ပေးထားပါရရှင်။ဒီကမ္ဘာကြီးမှာလူသားတွေခီးသွားလာရင်လည်း
ကုန်မြစ်စည်းကူတန်းရံဝယ်ရေးလုပ်ငန်းတွေမှာဓာတ်ဆီဆိုတာကအဓိကအရေးအပါဆုံးခန္ဓာမှာရှိနေတာပါဒီလိုအရေးပါတဲ့ဓာတ်ဆီဈေးအတက်အကျကကမ္ဘာခီးသွားလုပ်ငန်းတွေနဲ့ကုန်စည်စည်းစင်းမှုလုပ်ငန်းစဉ်တွေမှာရိုက်ခတ်မှုရှိပြီးကုန်မြစ်စည်းစင်းလုံးအတက်အကျတွေကလည်းဒီအပေါ်မှာအများကြီးမြင်တည်ရဖြစ်ပါတယ်အခုလိုလူနေမှုစနစ်မှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ဓာတ်ဆီဒီဇယ်ဆီလေယာဉ်ဆီစတဲ့73စီတွေကိုကမ္ဘာပြည်နိုင်ငံတွေကအများဆုံးထုတ်လုပ်နေလဲဆိုတာကိုလေ့လာကြည့်မယ်ဆိုရင်တော့အခုနောက်ဆုံးတင်ပြထားတဲ့အချက်လက်တွေအရတော့ကမ္ဘာမှာ73စီအများဆုံးထုတ်လုပ်နေတဲ့နိုင်ငံကအမေရိကန်ပြည်အောင်စုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဟာပြီးခဲ့တဲ့နှစ်ကတစ်နှစ်ကို73စီစီပေပါ12တန်းကျော်အထက်မှာထုတ်လုပ်မှုရှိပါတယ်။အမေရိကန်ပြည်အောင်စုမှာရှိတဲ့အလက်စကာ၊တက်ဆက်၊မြောက်ဒါကိုတာ၊နယူးမက္ကဆီကိုနဲ့အိုကလာဟိုမာပြည်နယ်တွေကနေအများဆုံးထုတ်ပေးနေတာဖြစ်ပါတယ်။ရုရှားနဲ့ဆော်ဒီအာရေဗျကတော့ကမ္ဘာ73စီထုတ်လုပ်မှုဒုတိယအများဆုံးနေရာတွေမှာရှိပါတယ်။ဆော်ဒီအာရေဗျနိုင်ငံဟာကမ္ဘာမှာ73စီအရန်တူလောင်ထားမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒီနိုင်ငံတွေလိုပဲကမ္ဘာမှာ73စီအများဆုံးထုတ်လုပ်တဲ့တခြားနိုင်ငံတွေကတော့ကနေဒါ၊တရုတ်၊အီရတ်အာရဗ်စော်ဘွားများပြည်အောင်စုဘရာဇီးအီရန်နဲ့ကူဝိတ်နိုင်ငံတွေဖြစ်ပါတယ်။ဒီလိုကမ္ဘာနေရာဒေသအနှံ့ရေနံစိမ်းခွက်တဲ့နိုင်ငံတွေကနေ73စီတွေကိုထုတ်လုပ်လိုက်တဲ့အခါဘယ်နိုင်ငံတွေကအများဆုံးသုံးစွဲနေတာလဲဆိုတာကိုကြည့်ရင်တော့ထုတ်ကုန်73စီအားလုံးရဲ့60ရာခိုင်နှုန်းကိုအမေရိကန်ပြည်အောင်စုတရုတ်အိန္ဒိယဂျပန်ရုရှားဆော်ဒီအာရေဗျဘရာဇီးတောင်ကိုရီးယားဂျာမနီနဲ့ကနေဒါနိုင်ငံတွေကအသုံးပြုကြတာဖြစ်ပါတယ်။ဒီ73စီအများဆုံးသုံးတဲ့ဆယ်နိုင်ငံထဲမှာမှအမေရိကန်ပြည်အောင်စုကတော့သုံးဆွဲမှုထိပ်ဆုံးနိုင်ငံဖြစ်ပါတယ်။ကမ္ဘာ73စီထုတ်လွှင့်မှုအားလုံးရဲ့20ရာခိုင်နှုန်းကိုအမေရိကန်ပြည်အောင်စုကသုံးတာပါ။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံဟာ73စီအများဆုံးသုံးဆွဲတဲ့နိုင်ငံဖြစ်ပါတယ်။အဲဒီနောက်မှာတော့စင်ကာပူ၊ထိုင်း၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ရှိနေတာပါ။73စီတွေကိုထုတ်လုပ်ရောင်းချတဲ့နိုင်ငံတွေအကြောင်းလေ့လာပြီးတဲ့နောက်ထုတ်လုပ်ရောင်းချတဲ့ကုမ္ပဏီကြီးတွေဘက်ကိုလေ့လာကြည့်မယ်ဆိုရင်တော့ Saudi Arabia က Saudi Aramco, American ပြည်အောင်စုက Exxon Mobil, Chevron, Netherlands နိုင်ငံက Shell, တရုတ်နိုင်ငံက Petro China စတဲ့ကုမ္ပဏီကြီး၅ခုဟာ73စီထုတ်လုပ်မှုလုပ်ငန်းမှာအကြီးမားဆုံးကုမ္ပဏီကြီးတွေပဲဖြစ်ပါတယ်ဒီလိုထုတ်လုပ်လိုက်တဲ့73စီတွေထဲမှာလူတွေအများဆုံးနေ့စဉ်မရှိမဖြစ်လိုအပ်တဲ့ဓာတ်ဆီကိုဝယ်ယူအသုံးပြုကြတဲ့အခါဘယ်နိုင်ငံတွေကဓာတ်ဆီဈေးနှုန်းအသက်သာဆုံးလဲဆိုတာကိုနောက်ဆုံးရအချက်လက်တွေကိုကြည့်မယ်ဆိုရင်တော့ကမ္ဘာမှာဓာတ်ဆီဈေးနှုန်းအသက်သာဆုံးနိုင်ငံတွေကဗင်နီဇွဲလား၊ Iran, Angola, Algeria နဲ့ Kuwait နိုင်ငံတို့ဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံကဓာတ်ဆီဈေးအသက်သာဆုံးဖြစ်ပါတယ်။ဓာတ်ဆီဈေးအကြီးဆုံးကတော့ဟောင်ကောင် Central African Republic Netherlands Norway နဲ့ဒိမတ်တို့ဖြစ်ပါတယ်အာဆီယံနိုင်ငံထဲမှာစင်ကာပူနိုင်ငံကတော့ဓာတ်ဆီဈေးအကြီးဆုံးပဲဖြစ်ပါတယ်ရှင
်မညညူလူရဲ့သတင်းတွေကတူတာအစီအစဉ်ပြီးအခုတော့ပတ်စင်တင်ဆက်နေကြထူးခြားဆန်ပြသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မခင်ပြထွေးတို့တင်ဆက်ပေးထားပါတယ်ရှင်အမေရိကန်သိပ္ပံပညာရှင်တွေဟာကမ္ဘာပထမဆုံးကိုယ်ပါတာမျိုးပွားနိုင်တဲ့ဆက်ရုပ်တစ်မျိုးကိုကြည့်ထွင်လိုက်ပါတယ်။ဆီနိုဘောလို့နာမည်ပေးထားတဲ့ဒီဆက်ရုပ်အသေးလေးတွေဟာတန်းစီလောက်ပဲရှိပြီးတော့ AI ဉာဏ်ရည်တုနည်းပညာနဲ့ဖားရကောင်ရဲ့ဆဲတွေကိုတုံ့ပြန်ဖန်တီးထားတာပါ။ဇော်မောက်တက္ကသိုလ် Tufts တက္ကသိုလ်နဲ့ Harvard တက္ကသိုလ်တို့ကပါဝင်တဲ့သိပ္ပံပညာရှင်အဖွဲ့ကရှာဖွေတွေ့ခဲ့တာဖြစ်ပါတယ်။ဒီတက်ရှိဆက်ရုပ်ကလေးဆီနိုဘောဟာဖားရရတဲ့ဆဲရပေါင်းများစွာကိုစုစည်းပြီးတော့ကလေးတွေအဖြစ်မွေးထုတ်ပေးနိုင်တာပါ။အဲဒီဆက်ရုပ်ကမွေးလာတဲ့ကလေးတွေကလည်းဆက်ပြီးတော့မျိုးပွားသွားနိုင်ပါတယ်။ဗီဒီယိုဂိမ်းတွေက Pac-Man အကောင်လေးနဲ့တူတဲ့ Xenobot ဆက်ရုပ်လေးကို AI ဉာဏ်ရည်တုနည်းပညာကဒီဇိုင်းထွင်ဖန်တီးခဲ့တာဖြစ်ပြီးတော့အဲဒီပုံစံဟာပိုးပြီးတော့မျိုးပွားနိုင်စွမ်းလည်းရှိပါတယ်။ဒီဆက်ရုပ်မျိုးပွားနည်းဟာလုံးဝအစ်စ်ဖြစ်ပြီးသက်ရှိတဲ့ဝါတွေအပင်တွေမျိုးပွားတဲ့နည်းနဲ့လည်းမတူဘူးလို့ Vermont တက္ကသိုလ်ကကွန်ပျူတာသိပ္ပံပညာရှင်တူကပြောပါတယ်။အနာဂတ်မှာဒီစီနိုဘော့ဆက်ရုပ်လေးကိုစေတညာရက်ပိုင်းဆရာမှာအသုံးပြုဖို့ရည်ရွယ်ပေမဲ့လည်းတကယ်လက်တွေ့မှာတော့တင်းကျပ်တဲ့အစည်းအဝေးတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။အချောင်းကတော့သတိစံတကောင်ရဲ့ဆဲကိုအသုံးပြုထားတာကြောင့်ပါ။အခုလိုတွေးစီချက်ကိုတော့ပြီးခဲ့တဲ့တနင်္လာနေ့က Proceedings of the National Academy of Sciences PNAS ဂျာနယ်မှာဖော်ပြထားပါရဲ့ရှင်။
ပြင်းထန်တဲ့ဒဏ်ရာအနာတွေကိုအဝေးကနေစောင့်ကြည့်စစ်ဆေးနိုင်မဲ့ Smart Party တမျိုးကိုစင်ကာပူနိုင်ငံကသုတေသီတွေတီထွင်လိုက်ပါတယ်။ဒီ Smart Party ကိရိယာကြောင့်ဆရာဝန်ရှိကိုလူကိုယ်တိုင်သွားပြเสียမလိုတော့ပါဘူး။အကြည့်အောင်ပတ်တီမှာအာယုံခံကိရိယာတွေထည့်သွင်းထားတာကြောင့်ဒီပတ်တီကအနာကထွက်လာတဲ့အရေးတွေကိုလေ့လာပြီးသတင်းအချက်အလက်တွေပေးပို့နိုင်တာပါ။အနာရဲ့အပူချိန်ဘက်တီးရီးယားအမျိုးအစား pH ပါဝင်မှုနဲ့အနာကရောင်နေသလားစားတဲ့အချက်တွေကို15မိနစ်အတွင်းပေးပို့ဖို့အတွက်စင်ကာပူအမျိုးသားတက္ကသိုလ်ကသိပ္ပံပညာရှင်တွေကတီထွင်လိုက်တာပါ VK လို့နာမည်ပေးထားတဲ့ဒီပတ်တီးဟာအချက်အလက်တွေကို smartphone app ကနေတဆင့်ဆရာဝန်ရှိပေးပို့နိုင်တာပါဆရာဝန်ကဒီထက်အချက်အလက်တွေကိုပို့ပြီးလိုချင်ရင်တော့အနာရဲ့အရေးကိုရယူပြီးဓာတ်ခွဲကန်းကိုပို့ရမှာပါအဲ့ဒီဓာတ်ခွဲကန်းကိုပို့တဲ့နည်းလမ်းကနိုင်အနှဲငယ်သို့မဟုတ်ရက်အနှဲငယ်ကြာနိုင်ပါတယ်အခု smart ပတ်တီးကတော့အနာရဲ့ယောဂပိုးဝင်နေသလားဆိုတာကိုမြန်မြန်သိစေနိုင်မှာပါအခုလောလောဆယ်တော့ခြေထောက်သွေးမလျှောက်တာကြောင့်ဖြစ်တဲ့အနာတွေကိုစောင့်ကြည့်ဖို့အတွက်စမ်းသပ်နေပြီးစီးကြိုကြောင့်ဖြစ်တဲ့ခြေထောက်အနာတွေကိုလည်းစောင့်ကြည့်နိုင်ဖို့အတွက်ညွှန်မှန်းထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအလယ်ပိုင်းမဒ္ယပရာဒေ့ရှ်မြို့ကကျောင်းဆရာတယောက်ဟာအာဂရာမြို့ကကဘာကျော် Church မှာအဆောက်အုံပုံစံတူအသေးစားအိမ်တစ်လုံးကိုသူ့စနီးအတွက်စောင့်ပေးလိုက်ပါတယ်Church မဟာအဆောက်အဦအချိုးကိုက်အရွယ်အစားသေးထားတဲ့အိမ်ထဲမှာအိတ်ခမ်းလေးခန်းနဲ့စားကြည့်ခန်းအပြင်စနီးတဲ့ရဲတောင်းဆိုချက်အရာတရားထိုင်တဲ့အခန်းကိုလည်းထည့်သွင်းထားပါတယ်။အဖြူပေါင်းမိုးနဲ့အတွင်းပိုင်းမှာတော့ရွှေရောင်ခြေတားထားပြီးအလှဆင်ထားတဲ့သူ့ရဲ့အိမ်ဟာ1632ခုနှစ်ကမဂိုအိဂရစ်ဘုရင်ကြီးရှာဂျဟန်ကသူ့မိဖုရားကိုမြုပ်နှံဖို့အလုသမားပေါင်း2000ကျော်သုံးပြီးစတင်ချောက်တွေနဲ့စောက်ထားတဲ့ကဘာကျော်အဆောက်အဦကြီးရဲ့ပုံစံတူဖြစ်ပါတယ်။Church မှာအဆောက်အဦကိုကိုယ်တိုင်သွားရောက်ခဲ့တယ်လို့အင်တာနက်ကဓာတ်ပုံတွေအတိုင်းအချိုးကိုက်အင်ဂျင်နီယာတွေနဲ့ဆောက်လုပ်တာဖြစ်တယ်လို့အိမ်ပိုင်ရှင်ကျောင်းဆရာအာနန်ပရာကက်ချောက်စီကပြောပါတယ်။ကဘာကျော် Church မှာအဆောက်အုံဟာအိန္ဒိယနိုင်ငံသမိုင်းမဂုအိဂရိရဲ့မိဖုရားပေါ်ထားတဲ့မြစ်တာသင်္ကေတသမိုင်းဝင်အထိမ်းအမှတ်အဆောက်အဦဖြစ်တယ်လို့နှစ်စဉ်ခီးတဲ့9တန်းလောက်လာရောက်လည်ပတ်တဲ့နေရာလည်းဖြစ်ပါတယ်။အခုကျောင်းဆရာချောက်စီသူစနီးအတွက်ပုံစံတူစောက်ဖို့ဒေါ်လာ 2,600 လောက်ကုန်ကျခံခဲ့ရပြီးအနောက်ဘန်ကောကပြည်သူ့ကပညာရှင်တွေနဲ့အိန္ဒိယနိုင်ငံတော်ကစောက်လုပ်ရေးပညာရှင်တွေကိုခေါ်ယူခဲ့ရပါတယ်ရှင်ကိုငင်းမြင့်နဲ့မခင်ဖြူထွေးစီစဉ်တင်ဆက်ပေးထားတာပါရှင်အခုကျမတို့ထုတ်လွှင့်တဲ့အစီအစဉ်တနအိစာအစအဆုံးကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်ရှုစားနိုင်ပါတယ်ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေအပြီးအခုတော့သတင်းချင်းချုပ်ကိုကိုအောင်မြတ်သူပြောပြပေးပါရှင်
ရန်ကုန်မြို့တွင်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုစစ်ကားနဲ့တိုက်ပြီးတော့လူစုခွဲလို့ဆန္ဒပြသူအများအပြားတိဆုံးခဲ့တဲ့ဆိုတဲ့သတင်းပေါ်မှာထိတ်လန့်တုန်လို့မိတယ်လို့ရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ပါတယ်။ရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်မှာဆရာနာရှင်စန်းကျင်ဆန္ဒပြလူအုပ်တွေကိုစစ်တပ်ကကားနဲ့အနောက်ကဝင်တိုက်ပြီးတော့တနက်နေ့ပြစ်ခတ်အကြမ်းဖက်ဖြိုခွင်းတဲ့ကြောင်လူ9ဦးတက်မနေတိဆုံးပြီးတော့10ဦးတက်မနေဖမ်းဆီးခံရတယ်လို့မျက်မြင်သက်တွေကပြောခဲ့ပါတယ်။ဆန္ဒပြသူတွေကိုကားနဲ့တိုက်လူစုခွဲရမှာဒီသတင်းနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။တရားရသူတွေကတော့စစ်စေးရုံအမှတ်နဲ့မှာကုသပေးနေရလို့ကနေဦးသတင်းရသိထားပါဗျ။အာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြို့သားတွေမှုလို့စီအဖွဲ့ချုပ်နာကသူရဦးတင်ဦးဒီဇင်ဘာလ9ရက်နေ့မနေ့ပိုင်းကတွားရောက်တွေ့ဆုံခဲ့ပါဗျ။စစ်ကောင်စီဥက္ကဋ္ဌအနေနဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးရဲ့နေအိမ်ကိုတွားရောက်တွေ့ဆုံရင်းရင်းနှီးနှုတ်ဆက်ပြီးတော့ကျမရဲ့အခြေအနေတွေကိုမေးမြန်းခဲ့တယ်လို့စစ်ကောင်စီထုတ်ပြန်ကြတဲ့မှာဖော်ပြပါဗျ။တမတော်ကာကွယ်ရေးစီဦးစီးချုပ်ဟောင်းနဲ့မြို့သားတွေမှုလို့စီအဖွဲ့ချုပ်နာကဆိုပြီးတော့စစ်ကောင်စီကြညာချက်မှာသူရဦးတင်ဦးကိုရည်ညွှန်းပေါ်ပြပါရယ်ပိုဟမန်ကြီးဖရန်စစ်ဟာဥရောပကိုရွှေ့ပြောင်းဝင်ရောက်လာသူတွေကိုတွေးဆမှုအတွက် Green နိုင်ငံကျွန်းကျွန်းဖြစ်တဲ့ Last Boss ကျွန်းကိုအခုတနင်္လာနေ့မှာတွားရောက်ပါရယ်ဒီဒုက္ခသည်စခန်းကိုတွားတာဟာပိုဟမန်ကြီးရဲ့ဒုတိယမြောက်အကြိမ်ဖြစ်ပါရယ် Cyprus နဲ့ Green နိုင်ငံတွေကိုတွားရောက်မဲ့9ရက်ကြာခီးစဉ်အတွင်းမှာ Pope အနေနဲ့ရွှေ့ပြောင်းအခြေချလာသူတွေရဲ့ဒုက္ခဒုက္ခတွေကိုအထူးလေးပေးပြောကြားခဲ့ပါရယ်ပေါ်ရမင်းကြီးစကားပြောမဲ့ရပ်ဖြစ်တဲ့ရှိရာကိုလူအုပ်ကြီးကတန်းစီနေတာမို့ရဲရရှိဒါဇင်နဲ့ချီပြီးတော့တက်ဖြန့်ချထားပါဗျ။ Green နိုင်ငံဟာသူ့ရဲ့ကျွန်း၅ခုအမှာဥရောပကိုရွှေ့ပြောင်းအခြေချလာသူတွေကိုထောင်ကဲသို့သောအဆောက်အဦတွေမှာတင်းသိမ်းထားတာမို့လူခွင့်ရေးအဖွဲ့တွေရဲ့အပြင်းထန်ဝေဖန်မှုတွေကိုခံနေရတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Thrade ဖြစ်ပါတယ်။ဒ ဒီဝီအစီအစဉ်တွေကိုနားတော်တာဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပညာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မများတစ်စင်အောင်ပါရှင်။
This program has come to you from